Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ14ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီလိုင်းဒိုမီတာ2532 50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရှင်ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ထောင်နိုင်ငံကနိုင်ငံတော်အားလည်းရဲ့ Vaccine နဲ့အခမ်းအနားမှာအထူးရည်ရွယ်တော့ဖြစ် American Thermal Tonic Trend တက်ရောက်ပါတယ်။ကွယ်လွန်တော့တဲ့တရုတ်လူခွင့်ရေးလှုပ်ရှားတဲ့လူရှားဖို့ကိုငင်းချဲ Nobel ဆုချီးမြှင့်ခဲ့တာဟာ Nobel ဆုရဲ့ကွန်သိပ်ကညွှန်းနှိုင်းအောင်လောကရောက်တဲ့အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုရှားပေါင်နဲ့တူချင်ညာပြသမှာပါ
။အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အကဲဆက်လာတဲ့တပ်မတော်ကြားတင်မာနေတဲ့အခြေအနေကိုအာဏာရပါတီအနေနဲ့ဘလို့ကင်တွဲသွားမလဲဆိုတာလူအများစိတ်ဝင်စားနေကြတဲ့အခြေအနေတွေနဲ့အတူတရုတ်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်အသက်ကန်ဆာနဲ့ကွယ်လွန်သွားတဲ့ပုံမှာမြန်မာလူမျိုးတချို့ရဲ့သဘောထားမှတ်ချက်တွေကိုလည်းအခုလိုနားဆင်နိုင်ပါတယ်
။ဟိုလူရှောက်ဖို့နဲ့ပတ်သက်လို့ကျမတို့ဗမာပြည်ကဘာမှမပြောတာကတော့အဲ့ထူကြားစရာမရှိဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့အခုကာလကတရုတ်ပြည်နယ်လည်းဆက်ဆံရေးကောင်းနေတဲ့ကာလ
။ဒေါက်တာလှကျော်စောရဲ့အမြင်သုံးသပ်ချက်နဲ့အတူနားဆင်ရမှာပါ။မတော်တဆကားတိုက်မှုကြောင့်ခြေကျိုးသွားတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ကိုရန်ကုန်စေယုံကြီးမှစေကူတာမှုခံယူဖို့ခေါ်ဆောင်သွားပါပြီ။ကပြင်သစ်ရအမေရိကန်သမ္မတနဲ့ပြင်သစ်သမ္မတတို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့အတူဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့တောက်တန်နေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်။
ပြည်ထောင်နိုင်ငံကနိုင်ငံတော်အားလည်းရဲ့ Vaccine နဲ့အခမ်းအနားမှာအထူးအဲဒီတော့ဖြစ် American သမ္မတ Donald Trump တက်ရောက်ခဲ့ပါတယ်။ခမ်းအနားမှာတော့ပထမကမ္ဘာစစ်မှာ American ပါဝင်ဆင်နွှဲခဲ့တဲ့နှစ်ရာပြည့်ထိမ့်မှတ်ပြီး American City Wide နဲ့ချက်တက်လျင်နဲ့ပြန်ဆန်းမှုနဲ့အတူစီးပြချီထွက်ပွဲတွေကိုလည်းတခဏတနာကျင်းပခဲ့တာပါ။ American တပ်ဖွဲ့တွေဦးဆောင်ပြီးပြင်သစ်စစ်သားထောင်ပေါင်းများစွာချီတက်ခဲ့ကြတဲ့ပါရီမြို့ကရှော့ဇယ်လီဇီလမ်းမကြီးပေါ်မှာတော့နိုင်ငံအလံတွေလှင့်ထူထားပါတယ်။ချမ်ပက်ဝါရီရဲ့တိုက်ခိုက်မှုအန်ဒီရာကာဝယ်ကိုလည်းချီတက်ရလန်လျှောက်ရဲတပ်ဖွဲ့ဝင်အင်အား3500ကျော်ချထားပါတယ်ပြင်သစ်သမ္မတအီမနျူအယ်မာခရွန်ကတော့အမေရိကန်ဟာပြင်သစ်နိုင်ငံကိုကူညီဆက်လျှောက်မဲ့မဟာမိတ်မိတ်ဆွေတူဖြစ်တဲ့အကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိုဘယ်နေရာကမှခွဲခြားနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့တယ်လို့သမ္မတထရန့်နဲ့သမ္မတကလိုရရှိလာတာဟာလည်းဆက်ဆံရေးတွေဆက်လက်တည်တဲ့မဲ့လက္ခဏာတရဖြစ်ကြောင်းပြောဆိုခဲ့တာပါဒီနောက်မှာတော့ပြန်လည်ထွက်ခွာတော့မဲ့အမေရိကန်သမ္မတကိုပြင်သစ်သမ္မတနဲ့သမ္မတကလိုတို့ကရင်းနှီးနှုတ်ဆက်ခဲ့ကြပါတယ်ဒီနောက်မှာအမေရိကန်သမ္မတထရန့်နဲ့ဇနီးတဲ့မလနီယာတို့ကအဆောက်ရှောက်ရင်နှင်းနဲ့အတူပါရီမျိုးတို့ကအော်လီလီစိတ်ကိုထွက်ခွာခဲ့ကြပါတယ်။အမေရိကန်သမ္မတထရန့်နဲ့ပြင်သစ်သမ္မတအမန်နျူအယ်မာခရွန်တို့မနေ့ကတွေ့ဆုံချိန်မှာတော့အဓိကဆွေးနွေးခဲ့တဲ့အကြောင်းအရာဒီထဲမှာအချမ်းဖက်ဝါဒတိုက်ဖြစ်ပြီးပါဝင်ခဲ့တယ်လို့ရာဇီလူပြောင်းလဲမှုတွေနဲ့ကုန်ဆယ်ရေးလိုကိစ္စတွေမှာတော့ခေါင်းဆောင်နှုတ်ဦးကြသဘောထားမတူတာလည်းရှိခဲ့ပါတယ်။
ဒီကနေ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်2016ခုနှစ်ဇွန်လထဲမှာသမ္မတထရမ့်ရဲ့သားကြီးဒေါ်နယ်ထရမ့်ဂျူနီယာနဲ့ရုရှားရှင်နေတူနယူးယောက်မြို့ကထရမ့်တာဝါအဆောက်အဦကြီးထဲမှာတွေ့ဆုံခဲ့တာနဲ့ပတ်သက်လို့ထရမ့်ဂျူနီယာအနေနဲ့လွှတ်တော်ရှင်းမောက်လာရောက်ထွက်ဆိုဖို့ရွေးကောက်ပွဲမှာရုရှားနိုင်ငံဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေကြတဲ့လွှတ်တော်တွင်အရေးပါတဲ့ဥပဒေပြုအမှတ်တွေကလိုလားနေကြပါတယ်အဲ့ဒီတွေ့ဆုံမှုတွင် Democratic Party ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Hillary Clinton ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုထိခိုက်စေနိုင်တဲ့အချက်လက်တွေရှိခဲ့နိုင်တယ်လို့ယူဆထားတာဖြစ်ပါတယ်။ Trump မဲဆွယ်လှုပ်ရှားမှုအဖွဲ့ဟာရုရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့ပုံရတယ်ဆိုတာကိုတွေ့ရတာဟာတကယ်ကိုစိတ်အနှောက်အယှက်ဖြစ်စရာကောင်းတယ်လို့အောက်လွှတ်တော် Democratic လူနည်းစုခေါင်းဆောင် Nancy Pelosi ကကြာသာပတင်းကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်။ Trump ရဲ့သားအကြီးဆုံးထရမ့်ဂျူနီယာအပြင်တမက်ဖြစ်တဲ့ဂျာရက်ခူရှနာလွှတ်တော်မှာဒီကပိတ်ထွက်ဆိုကြလိမ့်မယ်လို့မျှော်လင့်ရပါတယ်။တမရရဲ့အကြီးအကျယ်ပေးအဖြစ်တမက်ဖြစ်သူကိုထိတ်တန့်လုံခြုံရေးအချက်လက်တွေတည်ရှိခွင့်ပေးထားတဲ့အခွင့်အရေးကိုပြန်လည်ရုပ်သိမ်းပေးဖို့လည်းဒီမိုကရက်လွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မဲ့အရာမွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကလာမဲ့သူတွေဗီဇာလျှောက်ထားရမှာတတ်မှတ်ထားတဲ့မိသားစုဝင်စင်းကိုထပ်မံဖြည့်ဆွတ်ဖို့အမေရိကန်တရားသူရည်တူကဆုံးဖြတ်လိုက်ပါတယ်။ဒေါ်နယ်ထရမ့်ရဲ့အမိန့်မှာတော့အမေရိကန်မှာရှိနေတဲ့မိသားစုဝင်တွေထံလာရောက်မဲ့သူတွေထဲမှာအဖိုးအပါတွေနဲ့ဆွေမျိုးအရင်းချတော်ဆက်မှုမရှိသူတွေကိုခွင့်မပြုဖို့တားမြစ်ထားတာပါ။အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယမန်နိုင်ငံကလာရောက်မဲ့သူတွေပေါ့ပြည်ဝင်ခွင့်ကန့်သတ်မဲ့ရအမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေမှာနှစ်ပေါင်းများစွာရှိနေခဲ့တဲ့အခြေခံမူရင်းနဲ့ကန့်ညီချောင်းလဲဒေါ်နယ်ထရမ့်အစိုးရကပြောဆိုထားပါတယ်။ဒါမှလည်းဟာဝိုင်ပြည်နယ်ဟိုနိုလူးလူမျိုးကတရားသူကြီးဒက်ရက်ကိုဆန်ကတော့အဖိုးအပွားမြေရောက်ပါခင်မှာ Dor Ule Tutumane Wangwariu, Pium Pure, Sue Katamengo, Tomu, Menega Sompia Kerava, Popa Sura, Mitazu Yin Chapite Sura, Tama Sinsayone, Tine Chone, Sompia Chamachima, Piasu Vivare, the Matrane, Pium Quin Katamine Patalu, Dine Nama, Piwa Chana Murim Loki, the Chio Pinewu, Chintong Shijo, American Tiayun Joka, Sola Nama Sompia Tavare.
ကာတာနိုင်ငံနဲ့အိမ်ကြီးချင်းအာရဗ်လေးနိုင်ငံကြားတန်တမန်ရေးတင်းမှမှုကိုအဆုံးသတ်စေဖို့ရည်ရွယ်ပြီးပါရှန်ပင်လယ်ခွေဒေသကိုလေးရက်ကြာတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလာဆန်ရဲ့ခီးစဉ်ဟာတိုးတက်မှုတစ်စုံတရာရှိခဲ့ပုံမရပဲအဆုံးသတ်တော့ပါပြီကာတာနိုင်ငံအကြီးအကဲရှိတ်ထားမင်းပင်ဟာမက်အယ်ထာနီနဲ့နောက်ဆုံးအကြိမ်တွေ့ဆုံခဲ့ပြီးတဲ့နောက ဆက်ဆံရေးဖြတ်တောက်လိုက်တာဖြစ်ပါတယ်ကာတာအစိုးရဟာဒေသအတွင်းအကြမ်းဖက်အဖွဲ့တွေကိုငွေကြေးကူညီထောက်ပံ့ပေးနေပြီးသူတို့နဲ့ပြိုင်ဘက်ဖြစ်တဲ့အီရန်နိုင်ငံနဲ့လည်းအနီးကပ်ဆက်ဆံရေးထားရှိနေတယ်လို့ဆိုပြီးအာရဗ်လေးနိုင်ငံ ကာဆုဆွဲထားတာဖြစ်ပါတယ်ကာတာကတော့ဒီဆုဆွဲချက်တွေကိုငင်းဆန်ထားတယ်လို့တောင်းဆိုချက်တွေဟာကာတာရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့လိုက်နာမှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
VOA American တန် ညဘက်မြန်မာဘာသာအစီအစဉ် ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့ လိုင်းဒိုမီတာ 24 kHz 12395 လိုင်းဒိုမီတာ 25 kHz 11965 လိုင်းဒိုမီတာ 32 kHz 9323 လိုင်းဒိုမီတာ 51 kHz 9885 စနီတန်နူးနေမှာ လိုင်းလမ်းမီတာ 190 kHz 1905 ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ဒီမေဂန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကွယ်လွန်သွားတဲ့တရုတ်လူခွင့်ရဲ့လှူရှားသူလူရှားဖို့ကိုနှစ်ထောင်တစ်ဆယ်ပြည့်နှစ်မှာငင်းချိုင်းနိုဘယ်ဆုချီးမြှင့်ခဲ့တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှောင်းအောင်လို့ရောက်တယ်လို့ကျောင်းနိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုလူစားမျိုးကိုနိုဘယ်ဆုချီးမြှင့်တာဆုပေးရခြင်းရည်ရွယ် ီထင်ရှားရှိခဲ့ခြင်းကလို့ပဲအခြေတင်ပြောစရာတွေဖြစ်ခဲ့ရပါတယ်။တဲကင်စာနောက်ဆုံးအဆင့်ခန်းစားခဲ့ရပြီးနောက်ရှင်းနစ်ချနေခဲ့ရတဲ့အချင်းထောင်ကနေစစ်ကူတပ်ကိုပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံအရှေ့မြောက်ဘက်ရှန်ယန်ဒေသကဆေးရုံမှာမနေ့ကကွယ်လွန်သွားခဲ့တာပါ။ဒေသခံအာနာမနီကတော့ခန္ဓာကိုယ်ဝင်အင်္ဂါတွေအလုံးမလုံးတော့ပဲသေဆုံးခဲ့တာဖြစ်ကြောင်းကြေညာခဲ့ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးတယ်ရီဘရန်စတက်ကတော့ထောင်သွင်းအချင်းချထားရမယ့်အစားလေးစားမှုတွေပြသရမယ့်ရည်တည်ချက်ခိုင်မာသူစံနမူနာပုဂ္ဂိုလ်တူကိုတရုတ်နိုင်ငံကဆွေးရှုံခဲ့ရကြောင်းပြောဆိုခဲ့တာပါ။လူရှောက်ဖို့သေဆုံးမှုတွေတရုတ်ဆူရမှာတာဝန်ရှိကြောင်းနော်ဝေနိုင်ငံနိုဘယ်ကော်မတီကြီးကလည်းပြောဆိုခဲ့ပါတယ်။ဂျမားရီချင်းနေဆိုးဝါးမလာခင်လုံလောက်တဲ့ကုသမှုတွေရနိုင်မဲ့နေရာကိုပြောင်းရွှေ့မပေးခဲ့တဲ့အတွက်အလွန်မင်းစိတ်နှောက်ယှက်ဖြစ်ရတယ်လို့အချိန်မတန်ခင်သေဆုံးမှုတွေတရုတ်ဆူရမှာကြီးလေးတဲ့တာဝန်ရှိကြောင်းလည်းနိုဘယ်ကော်မတီဥက္ကဋ္ဌကပြောဆိုလိုက်ကြပါ။လူရှောက်ဖို့သေဆုံးမှုနဲ့ပတ်သက်လို့အမေရိကန်ဂျာမနီပြင်သစ်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးတို့ရဲ့ဝေဖန်မှုတွေကိုတော့တရုတ်နိုင်ငံကတုံ့ပြန်ကန့်ကွက်ခဲ့ပါတယ်။
မြန်မာအိန္ဒိချင်းအိန္ဒိယနိုင်ငံကိုရှေ့ရကြတရုတ်ဝင်ခီးရောက်နေတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမေအောင်လိုင်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမွန်ဒီနဲ့ဒီကနေ့တွေ့ဆုံပြီးနိုင်ငံလုံးချုပ်ရင်းနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။နိုင်ငံစစ်တပ်တွေကြားညှိကဲတဲ့ဆက်ဆံရေးတိစောက်နိုင်တဲ့အပေါ်မှာဝန်ကြီးချုပ်မွန်ဒီကကျေးဇူးတင်ကြောင်းဗိုလ်ချုပ်မူဂျီမေအောင်လိုင်နဲ့တွေ့ဆုံတယ်မှာပြောကြားခဲ့တယ်လို့အိန္ဒိယရဲ့အရှိမျောဝါဒမှာမြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်တဲ့အကြောင်းနဲ့နိုင်ငံသားကန္နာပေါင်းစုံမှပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့သူ့အနေနဲ့တန်လိမ့်ထံအခိုင်အမာချထားတဲ့အကြောင်းဝန်ကြီးချုပ်မွန်ဒီကပြောပါရယ်ဝန်ကြီးချုပ်မွန်ဒီနဲ့မတွေ့ဆုံခင်ဒီကနေ့မှာပဲမြို့တေလူမြို့တော်ကသမရအင်ဒိုရှစ်မှာအိန္ဒိယရေတပ်အကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဆူနီလ်လမ်ဘတ်ကနိုင်ငံတော်ဂုံပြုတ်တပ်ဖွဲ့နဲ့အတူဗိုလ်ချုပ်မူဂျီမင်းအောင်လိုင်ကိုကြိုဆိုခဲ့ပါရယ်အဲ့နောက်မှာတော့ပထမကဘာစစ်အတွင်းကြာဆုံးခဲ့တဲ့အိန္ဒိယစစ်သည်တွေကိုဂုံပြုတ်ထားတဲ့အိန္ဒိယဂိတ်အောက်မင်းပွဲသူရဲကောင်းပိတ်မှန်မှုဦးကြီးရှိရာကိုဗိုလ်ချုပ်မူဂျီမင်းအောင်လိုင်တွားရောက်ခဲ့ပြီးပန်းခွေကြခဲ့ပါတယ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ဦးဆောင်တဲ့အဖွဲ့ဝင်15ဦးပါအစင်းမြင့်ကိုယ်စားလှယ်အဖွဲ့ဟာဂါယာဘာယာနတီအာမီဒါဘက်နဲ့ဝိသခါဘာနံမြို့တွေကိုတွားရောက်ခဲ့တယ်လို့အိန္ဒိယစစ်ဘက်အရက်ဖက်ခေါင်းဆောင်တွေနဲ့ဇက်တိုက်တွေ့ဆုံခဲ့ပါတယ်ရှင်
ရွေးနံငယ်မိုးစုံမျိုးကိုပြန်လည်သိမ့်ပိုင်နိုင်ခဲ့ပြီးနောက် ISIS စစ်သည်ရောက်ဖို့ချိန်မမှုချိုးပန်းနေတဲ့အမေရိကန်နဲ့နိုင်ငံတကာမာမိတ်အဖွဲ့တွေနဲ့ကြီးမားတဲ့တိုးတက်မှုတွေရရှိနေတဲ့အကြောင်းအမေရိကန်ဆိုရအစိုးရအစ်မရရှိတွေကပြောဆိုလိုက်ကြပါတယ်။ဒီချိန်ထဲမှာပဲရွေးနဲ့စီးရွေးနံငယ်တွေမှာအစိုးရတွေကိုအပြစ်ဒဏ်ရှင်းလင်းပြီးနောက်ပိုင်းတည်ငြိမ်ရင်းနဲ့ပြန်လည်ထူထောင်ရေးအတွက်စီစဉ်နေကြောင်းလည်းမနေ့ကောင်ကပဲပြောဆိုခဲ့ကြတာပါ။စစ်သည်ကြွားတွေဆက်လက်လှုပ်ရှားနေတဲ့စီးရွေးနံငယ်ရကာမျိုးနဲ့ကျန်းနေနေတွေမှာတပ်ဖွဲ့တွေအချိန်ကာလတစ်ခုထိဆက်ရှိနေမှာဖြစ်ကြောင်းလည်းIS အစိုးရအဖွဲ့ချင်းမင်းကြီးညွန်မောင်းဖွဲ့ကအမေရိကန်ထူးခိုးဆဲဘရက်မက်ကော့ကပြောဆိုလိုက်တာဖြစ်ပါတယ်။စစ်သွေးကြွအဖွဲ့အနေနဲ့မရှောင်လွှဲနိုင်တဲ့အဆုံးသက်လမ်းကိုရောက်နေဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။ဒီချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုနဲ့နိုင်ငံပေါင်း82နိုင်ငံပါဝင်တဲ့ IS အစိုးရအစိုးရချင်းမင်းကြီးညွန်မောင်းဖွဲ့အနေနဲ့တည်ငြိမ်မှုရရှိရေးအတွက်စတင်စစ်ဆေးနေပြီဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။ကတ္တာနိုင်ငံပေါ် Saudi Arabia ကဦးဆောင်တဲ့ပါရှန်ပင်လယ်ကွေ၄နိုင်ငံကတတမန်နဲ့စီးပွားရေးဆက်ဆံရေးဖြတ်တောက်လိုက်တဲ့ဇွန်လဆန်းကဆက်လို့တတမန်ရေးရချက်တွေချုပ်နေရပေမယ့်အီရန်နဲ့စီးရွေးနိုင်ငံတွေကအစိုးရတွေကိုချင်းမိုးရေးလုပ်ငန်းတွေမှာတော့ထိခိုက်မှုမရှိကြောင်းလဲညွန်မောင်းဖွဲ့ရဲ့သုံးရချာစီးပွားဘွဲကိုတက်ရောက်ခဲ့ကြတဲ့အမေရိကန်ထူးခိုးဆဲမက်ကော့နဲ့တခြားအရာရှိတွေကပြောဆိုခဲ့ကြပါတယ်
အစ္စရေးနိုင်ငံဂျေရုဆလင်မြို့ OCT အရမှာမောင်းပြန်တနတ်တွေဓာတ်တွေကင်ဆောင်ထားတဲ့လူ၃ဦးကဒီနေ့ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်တိုက်ခိုက်တာကြောင့်ရဲအုပ်သေးဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့အစ္စရေးရဲဌာနပြောခွင့်ရသူကပြောပါရယ်မွတ်စလင်တွေအတွက်အထွတ်မြတ်ထားရာတစ်ခုဖြစ်တယ်လို့ဒီဂျူးတွေအတွက်လည်းတမ်ပေါ်မှာဖိအားကြောင်းနေမည်အဖြစ်သတ်မှတ်ထားတယ်ဘာသာရေးအရမြင့်မြတ်တဲ့အဲ့ဒီနေရာမှာတိုက်ခိုက်သူတွေကလူတချို့ကိုဓာတ်နဲ့လိုက်ထိုးဖို့ကြိုးစားခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါရယ်တိုက်ခိုက်သူ၃ယောက်စလုံးကိုရဲတပ်ဖွဲ့ကပြစ်တက်လိုက်တဲ့အကြောင်းလဲသူကပြောပါရယ်ဒီတိုက်ခိုက်မှုအပြီးမှာတော့အဲ့ဒီနေရာမှာတောက်ကြနေတိုင်းလာရောက်ဝတ်ပြုကြတဲ့မွတ်စလင်လာရောက်ခွင့်ရတော့မှာမဟုတ်ဘူးလို့ပြောပါရယ်အခုတိုက်ခိုက်သူ၃ဦးနဲ့ပတ်သက်လို့တော့ဘသူပဲဝါဖြစ်တယ်ဆိုတာလောလောဆယ်မသိရသေးပါဘူးရှင
်တောက်ကြနေညပိုင်းဖီရွေကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်းတို့ကြီးညာပေးခဲ့တာပါအခုကစပြီးတော့ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့တမရော်ကြားကတင်ပါနေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့အဆင့်နေရာနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောစကားဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းနဲ့ဒီပြောကြားချက်ဟာအစိုးရနဲ့တမရော်ကြားအထင်မြင်လွဲမှားမှုဖြစ်စေတဲ့အကြောင်းနိုင်ငံတော်သမရယုံကကြေညာချက်ထုတ်ပြန်ထားပါရယ်။နိုင်ငံတော်သမရယုံကဝန်ကြီးချုပ်ဆောင်ရွက်ရမယ့်ပိုင်ကိုညွှန်ကြားထားကြောင်းနဲ့တရားဝင်ကြေညာထုတ်ပြန်ထားတာတော့မရှိသေးတဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရက်ပဲစစ်ပဲဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညင်ကြားမှုချုပ် level ပဲဖြစ်ကြောင်းအခမ်းအနားတစ်ခုမှာထည့်သွင်းပြောကြားခဲ့တဲ့အပေါ်တမ်ရော့ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အစိုးရကိုတင်ပြတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီတောင်းဆိုချက်ကိုအစိုးရကဒီလ13ရက်နေ့မှာအကြောင်းပြန်ကြားခဲ့ပါတယ်။ဒီပြန်ကြားချက်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ယက်တိချက်သဘောထားမဟုတ်ကြောင်းဒီပြောကြားချက်ဟာအစိုးရနဲ့တမ်ရော်အကြအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့ကြောင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်ကြောင်းကိုတမရာယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဘက်ကဘလို့ပြန်ကြားမယ်ဘယ်ချိန်ထုတ်ပြန်မယ်ဆိုတာကိုလောလောဆယ်မသိရသေးကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဦးမြင့်တောင်းကပြောပါတယ်။
အချင်းတို့ပြန်မယ်စာချက်လက်ပြီးဆိုတာလည်းအငြုမပြီးရသေးဘူးเนาะဟိုထုတ်ပြန်ခွေအားလုံးကိုပြည်ဝင်ပြီလို့ရှင်တော့အငြုပြည်ဝင်ပြီမှာပါเนาะ
ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းရမှာလဲသူတို့မသိရသေးကြောင်းသာဖြေကြားပါတယ်အရက်ပဲစစ်ပဲဆက်ဆံရေးနဲ့ပတ်သက်ပြီးစတန်းတွေရေးသားခဲ့တဲ့စာရေးဆရာဦးကျော်ဝင်းကတော့လက်ရှိရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့တမ်ရော်အကြားဖြစ်ပေါ်နေတဲ့တင်းမာမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
နိုင်ငံတော်ရဲ့အစမင်းကတော်ဟူဆစုကြည်သွားနေတဲ့လမ်းကြောင်းကအမျိုးသက်ပြန်နဲ့ပြည်ညရေးကိုသွားနေတာပေါ့အဲ့ဒီတော့တရားဥပဒေဝန်ကြီးချုပ်မှမဟုတ်ဘူး NLD ပါတီဝင်တွေအားလုံးအနေနဲ့ကိုကောင်းဆောင်သွားနေတဲ့လမ်းကြောင်းကိုကိုပြောလိုက်တဲ့စကားတစ်ခွန်းကတက်နိုင်တယ်လို့အထောက်ကူပြုနိုင်ရင်ကောင်းတယ်ပေါ့ဗျာအထောက်ကူပြုတာမဟုတ်ဘဲနဲ့အဟန့်တားဖြစ်သွားရင်တော့သိမကောင်းဘူးလို့ထင်တာပဲ
ကျမတို့ဘက်ကသဘောထားထုတ်ပြန်ရမှာတော့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ရဲ့ပြောကြားချက်ဟာအမျိုးသားရင်ကြားစီရင်ဦးတည်ချက်ကိုထိခိုက်စေတဲ့အပြင်အစိုးရနဲ့ကျမတို့လူထုနဲ့တက်မတော်အကြဆက်ဆံရေးကောင်းမွန်စေဖို့စင်စက်မပြတ်တိစောက်ရမယ်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုပါအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းလည်းသုံးသပ်ထားပါတယ်ဒါကြောင့်ဝင်ကြီးချုပ်ဟာအပြုတ်သဘောနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်တာကြောင့်လိုအပ်သလိုစီစစ်အရေးယူဖို့တင်ပြရခြင်းဖြစ်ကြောင်းလဲထုတ်ပြန်ချက်မှာဖော်ပြပါတယ် ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ပေါ်မှာဒါဟာဒီမိုကရေစီနိုင်ငံကြီးတွေရဲ့စံနှုန်းကိုပြောဆိုတာကြောင့်မမားကြောင့်တုံ့တက်သူတွေရှိတယ်လို့
ပြောင်းစုအင်္ဂါစဉ်အဆင့်တက်မှတ်ချက်အရဒီပြောဆိုချက်ဟာထိတ်တဲ့ရင်ဆိုင်မှုပုံစံဖြစ်နေကြောင်းတုံ့တက်တာတွေလည်းရှိနေပါတယ်။ကိုမိုးစောပြောပြခဲ့တာပါရှင်။ဒီမိုကရေစီအတွင်ကူးပြောင်းရေးအခြေတကျမဖြစ်သေးတဲ့မြန်မာနိုင်ငံမှာအကဲဆက်တဲ့စစ်တပ်နဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရရဲ့တိုင်းဝန်ကြီးချုပ်တဦးတို့ကြားစကား
ကားကြောင့်အစိုးရနဲ့တမတော်ကြားမှာတင်းမာမှုတွေဖြစ်ပေါ်နေပါတယ်။ဇူလိုင်လ9ရက်နေ့ကရန်ကုန်မြို့စီရိုနာဟိုတယ်မှာပြုလုပ်တဲ့နိုင်ငံရေးကျင်းသားဟောင်းတွေအတွက်လုပ်ကိုင်ဖန်တီးပေးရေးအလုပ်ရုံဆွေးနွေးပွဲအတွင်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီမိုကရေစီစနစ်မှာရပ်ဖက်စစ်ဖက်ဆက်ဆံရေးဆိုတာမရှိကြောင်းကာကွယ်ရေးဦးစီးချုပ်ဆိုတာရသအုပ်ချုပ်ရေးမှာညံကြားရေးမှုချုပ်လည်းပေါ်ဖြစ်ပေမဲ့နိုင်ငံအကြီးအကဲတယောက်လိုဆက်ဆံနေရတဲ့အတွက်ဒီမိုကရေစီမဟုတ်ဘူးဆိုပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလိုအပ်တဲ့အရေးယူမှုတွေလှုပ်ဆောင်ပေးဖို့မြန်မာအစိုးရစီကိုစာရေးတောင်းဆိုခဲ့ပါတယ်။မျိုးသားပြန်လည်တင်မြဲရေးအတွက် NLD ပါတီကစစ်တပ်နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေမလုံမိအောင်ရှောင်ရှားနေတဲ့အချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအလွန်ကိုရှားပါတဲ့ဝေဖန်မှုလည်းဖြစ်ပါတယ်။ဒါပေမဲ့ဒီချက်ကမြန်မာနိုင်ငံရဲ့မြေယာတဲ့အတွင်ကူးပြောင်းရေးမှာစိတ်ကတိကောက်ဖြစ်စရာကိစ္စဖြစ်တယ်ဆိုတာကိုပြသနေပါတယ်။ NLD အစိုးရတက်လာခဲ့တဲ့တစ်နှစ်ကျော်ကာလမှာအစိုးရနဲ့စစ်တပ်ကြားဆက်ဆံရေးဟာလည်းအဆင်ပြေချောမွေ့မှုမရှိဘဲတင်းမာနေသေးဖြစ်တယ်လို့တကောင်းနိုင်ငံရေးလေလာမှုအဖွဲ့ကကိုစိုးမြောင်ကပြောပါတယ်
I think for the military their position is to remain in the
စစ်တပ်အနေထားကတော့သူတို့အနေနဲ့တက်နိုင်တဲ့နိုင်ငံရေးမှာဥဆောင်တဲ့အခန်းကဏ္ဍမှာဆက်ပြီးနေရာယူထားဖို့ပါစစ်တပ်ကသူတို့နေရာကပါအယက်သားနိုင်ငံရေးသမားတွေနေရာကပါဆိုတာမသိသေးသေးတော့စစ်တပ်ကဒီလိုပဲဆက်ပြီးတွားနေအောင်မှာဖြစ်ပါတယ်
NLD ပါတီတွင်းမှာတော့ငြိမ်းချမ်းရေးပါဝင်ပါတီရဲ့ရည်မှန်းချက်တွေအောင်မြင်ဖို့အတွက်စစ်တပ်နဲ့လုပ်နေရတာကြောင့်စစ်တပ်နဲ့ပြောပတ်သက်ပြီးတော့ပြောဆိုတာတွေကိုသတိထားဆင်ခြင်ဖို့သတိပေးထားပါတယ်။ဒါကြောင့်တော့ဆန်းစုကြည်ရာရင်းညာကိစ္စနဲ့စစ်တပ်ရဲ့တခြားလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမပြောတာဖြစ်တယ်ဆိုပြီးတော့သူမကိုထောက်ခံသူတချို့ကထောက်ပြကြပါတယ်။ဒါပေမဲ့ဒီချင်းကပ်မှုကအလုံးမဖြစ်ဘဲအလွန်အမင်းသတိထားပြောဆိုနေတဲ့အတွက်စစ်တပ်ဟာသူတို့ရဲ့အကျိုးစီးပွားရေးနဲ့ပတ်သက်လာရင်ပို့ပြီးတော့ဆက်ဆက်ထိမကန်ဖြစ်လာနေတယ်လို့ကိုစိုးမြောင်ကပြောပါတယ
် I don't think the NLD led government has a strategy about civil military relations or
NLD ဆိုရမှာ EFS စစ်ဖက်ဆက်ဆံရေးစစ်တပ်နဲ့ပတ်သက်ပြီးဘယ်လိုဆက်ဆံရမလဲဆိုတာမဟာဗျူဟာရှိတယ်လို့ကျွန်တော်မထင်ပါဘူးဒါကအဓိကကြားတဲ့အချက်ပါဒါပေမဲ့မြန်မာစစ်တပ်ဘက်မှာတော့အရတားဆိုရကိုဘယ်လိုဆက်ဆံမလဲဆိုတာရှိပါတယ်ဒီအချက်ကအဓိကကြွားချချက်ပါ
မြန်မာစစ်တပ်ဟာလွတ်တော်ထဲမှာ25ရာခိုင်နှုန်းကိုယူထားပြီးတော့အဓိကကျတဲ့ဝန်ကြီးဌာနသုံးခုကိုလည်းထိန်းချုပ်ထားတဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုလည်းစိတ်ဝင်စားတဲ့ပုံမတွေ့ရပါဘူး။ဒါပြင်စစ်တပ်ပေါ်ဝေဖန်တာတွေကိုတရားစွဲခဲ့တဲ့အပြင်ပြီးခဲ့တဲ့လကလည်းသတင်းတော်3ယောက်ကိုမတရားအသင့်နဲ့ဆက်သွယ်ရဲဆိုပြီးတော့ဖမ်းဆီးခဲ့ပါတယ်။စစ်တပ်ဟာဝေဖန်မှုတွေနဲ့ပတ်သက်ပြီးအများအားဆက်ဆက်ထိမခံဖြစ်ပြီးတော့2020တိုင်းအငွေနှုန်းကဆိုရင်အသေးဖွဲလေးတွေတောင်ဝေဖန်လို့မရကြောင်းပြည်ထောင်စုပါဝင်ဝန်ကြီးဌာနသုံးခုကိုစစ်တပ်ကထိန်းချုပ်ထားတာကြောင့်လက်ရှိအနေအထားကခက်ခဲတယ်လို့ဒဗ္ဗလင်တက္ကသိုလ်ကအာရှနိုင်ငံရေးရာကတိကအဲလက်စ်ဒူကော့စကီကပြောပါတယ်စစ်တပ်အနေနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအဆင်မပြေဖြစ်အောင်အများကြီးလုပ်နိုင်တဲ့အတွက် NLD အနေနဲ့ညီညွတ်သားသားရှောက်လန်းဖို့လိုကြောင်းလူတွေအတော်များများရဲ့စိတ်ထဲမှာစစ်တပ်ကအာဏာပြန်သိမ်းလာမှာကိုစိုးရိမ်နေကြတယ်လို့လည်းသူကပြောပါတယ်မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေကတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ယက်တီချက်မဟုတ်ဘဲဒီပြောကြားချက်ဟာအစိုးရနဲ့တက်မတော်ကြားမှာအထင်မြင်လွဲမှားမှုကိုဖြစ်စေကြောင်းနဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်အနေနဲ့သူလှုပ်ဆောင်ရမယ့်အပိုင်းတွေကိုညွှန်ကြားထားပြီးဖြစ်တယ်လို့မီဒီယာတွေကို
ကိုရနိုင်ပြောပြခဲ့တာပါရှင်။ VOA American တန်ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။နိုဘယ်ငြိမ်းချမ်းရေးဆုရှင်တရုတ်အစိုးရတိုက်ခန့်လူရှောင်ဖို့ကွယ်လွန်သွားတဲ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအပါအဝင်နိုင်ငံတကာလူအခွင့်အရေးလှုပ်ရှားသူတွေကဝမ်းနည်းစကားပြောကြပေမဲ့အိန္ဒိယမြန်မာနိုင်ငံကငြိမ်းချမ်းရေးနိုဘယ်ဆုရှင်တယောက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။တရုတ်နိုင်ငံနဲ့ဆက်ဆံရေးပြည်လည်ဖို့ကြိုးစားနေတဲ့အခုလိုအချိန်မျိုးမှာမြန်မာနိုင်ငံအနေနဲ့မှတ်ချက်တစုံတရာပေးနိုင်ပွဲမရှိဘူးလို့မြန်မာအရေးအကဲခတ်တချို့ကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့မက်ကင်ဖြူတွေကပြောပြပေးပါမယ်ရှင်။တရုတ်ဆိုရတိုက်ခတ်တဦးဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနည်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဖြစ်တဲ့တိဘက်ဘုန်းတော်ကြီးဒလိုင်းလာမအပါအဝင်နိုင်ငံတကာလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကထုတ်ဖော်ပြောဆိုနေကြတာပါ
ဒါပေမဲ့အိန္ဒိယမြန်မာနိုင်ငံကနူဘဲငင်းငယ်ရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ကတော့လူရှာဝကွယ်လွန်သားတဲ့အပေါ်မှာတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။တရုတ်ဆိုရနဲ့ဆက်ဆံရေးပြည်လည်ဖို့ကြိုးစားနေရတဲ့အခုလိုအချိန်မျိုးမှာဒေါက်အောင်ဆန်းစုကြည်အနေနဲ့ဒီတရုတ်ဆိုရအတိုက်ခံတရောက်ကွယ်လွန်သွားတဲ့ကိစ္စကိုပြောဖို့ဆိုတာတိတ်တော့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံအခြေဆိုင်မြန်မာရေးအကဲခတ်တူဖြစ်တဲ့ဒေါ်လာကျော်စောကပြောပါရယ်။
ဟိုလူရှောက်ကိုနဲ့ပတ်သက်လို့ကျမတို့ဗမာပြည်ကဘာမှမပြောတာကတော့စိတ်ထူကြရစရာမရှိဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့အခုကာလကတရုတ်ပြည်နဲ့လည်းဆက်ဆံရေးကောင်းနေတဲ့ကာလဖြစ်တာဟုတ်နော်။အဲ့တော့တရုတ်ပြည်ပြိတ်ပြီးတော့မကြိုက်တဲ့ကိစ္စလေးမပြောနိုင်တာလည်းပါမှာပေါ့။နောက်တစ်ခုကလူရှောက်ပို့ဆိုတာတရုတ်ပြည်မှာစိတ်ပြီးတော့လူခွင့်ရေးနဲ့ပတ်သက်လို့အနောက်နိုင်ငံတွေဘာဒီမှာသာနာမျိုးကြီးတာတရုတ်ပြည်မှာလည်းစိတ်နဲ့မျိုးကြီးတာမဟုတ်ပါဘူး။နောက်ပြောပြရတဲ့ဒီလူခွင့်ကြီးနဲ့ပတ်သက်လာရင်သူနိုင်ငံလည်းအပြောမခံဘူးသူများနိုင်ငံကိုပြောလဲသဘောမတူဘူးသူကဒီအနောက်တိုင်းကပြောနေ liberal democracy ကပြောနေလူအခွင့်ကြီးဆိုတာဟာဆန်ရှင်ဆန်ရှင်နှစ်ရက်နဲ့ပြောတာဖြစ်တယ်ဆိုပြီးသူကလက်မခံတာဖြစ်တယ်
တရုတ်တိုက်ခံလူရှောင်ဘူဟာတရုတ်နိုင်ငံမှာ1989ခုနှစ်က TNMA ဒီမိုကရေစီရေးတော်ပုံအတွင်းမှာတက်ကြွလှုပ်ရှားစွာပါဝင်ခဲ့တယ်လို့တရုတ်နိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်ဒီဇိုင်းမဲ့မဲ့စီယုံလှုပ်ရှားခဲ့တဲ့အတွက်အကြိမ်ကြိမ်ဖမ်းဆီးခံခဲ့ရဘူးသူဖြစ်တယ်လို့2008ခုနှစ်မှာတော့ထောင်ဒဏ်17နှစ်ချမှတ်ခံခဲ့ရတာပါအကျဉ်းထောင်ထဲမှာ10နှစ်ကြာနေခဲ့ရပြီးတဲ့နောက်အသေးကင်စာနောက်ဆုံးအဆင့်ခံစားခဲ့ရပြီးတော့ဇူလိုင်လ13ရက်ကြာတာပြင်းနေမှာပဲလူရှောင်ဘူကွယ်လွန်သွားခဲ့တာပါသူကွယ်လွန်သွားတာဟာအာရှနယ်နိုင်ငံကကလူခွင့်ရေးနဲ့ဒီမိုကရေစီရေလှုပ်ရှားသူတွေအထက်ကတော့ကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်တယ်လို့မြန်မာဒီမိုကရေစီရေလှုပ်ရှားသူတူဦးဖြစ်တဲ့ဒေါက်ခင်အောင်မာကပြောပါတယ
်ဒီတရုတ်နိုင်ငံကနိုင်ငံရေးနိုဘယ်ဆုရှင်ဒီမိုကရေစီလှုပ်ရှားတဲ့ကြွားတဲ့เนาะဒီပရော်ဖက်ဆာလူရှောင်းဘူအခုလိုဆုံးမသွားတဲ့ဥစ္စာဟာအင်မတန်ကဝင်းကျက်ကောင်းပါတယ်အထူးသဖြင့်ကျွန်တော်တို့ဒီမိုကရေစီရေလှုပ်ရှားသူတွေတော့ကအင်မတန်မှကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်တရုတ်နိုင်ငံမှာဒီမိုကရေစီရေလှုပ်ရှားကြတဲ့ဥစ္စာမှာအထူးသဖြင့်ပေါ့နော်ဒီ89ဂျန်နမန်ကျောင်းသားလှုပ်ရှားမှုကစပြီးတော့မှနောက်လျှောက်တရုတ်အာဏာပိုင်တွေရဲ့ဒီတပါတီအာဏာရှင်စနစ်ကိုကြိုးစားပြီးတော့မှဒီဒီမိုကရေစီကျောင်းမှုလှုပ်လာတဲ့သူတယောက်အနေနဲ့ပေါ့နော်သူရဲ့အစ်ဆုံးမှုတွေအများကြီးတယ်ကျွန်တော်တို့ဒီကမ္ဘာတစ်ဝန်းကဒီမိုကရေစီအာမြန်မာဒီမိုကရေစီရေးအာလုပ်ကြည့်သူတက်ကြွလှုပ်ရှားသူတွေအားလုံးရဲ့ဟိုစာလမှုနာတယောက်လည်းဖြစ်တယ်ပေါ့နော်အခုချိန်မှာသူရဲ့သူ့ကိုဆုံးရှုံးသွားတာအင်မတန်မှဟိုအာရှဒီမိုကရေစီရေးဆုံးရှုံးမှုတစ်ခုလုံးတည်းနဲ့နာနဲ့ဆုံးရှုံးမှုအင်တန်ဒီမားရဲ့နဲ့နာဆုံးရှုံးမှုဖြစ်တယ်လို့ပဲပြောကြရပါတယ
်။အခုချိန်မှာဆက်ပြီးတော့ထိမ့်သိမ်းခံရဆဲဖြစ်တဲ့လူချောင်ဘိုးရဲ့ဇနီးဖြစ်သူလွမြောက်ကြီးအထွက်ကိုလည်းလူခွင့်ရေးအဖွဲ့တွေကတရုတ်ဆွေရကိုဝမ်းဝင်းဖိအားပေးနေတယ်ဆိုတာကိုလည်းဒေါက်ခင်အောင်မာကပြောသွားပါတယ
်။သူဆုံးမသွားတဲ့ဒီမှာ2010ကျရပေါ့နော်သူ့ရဲ့အမျိုးသမီးကိုလည်းတရုတ်အာဏာပိုင်တွေကနေရင်ကျေကျုပ်ချထားကြတယ်။ဆိုတော့အခုလိုဆုံးမသွားချိန်မှာကျွန်တော်တို့ဒီလူခွင့်ရေးလှုပ်ရှားသူတွေMNC International ဥဆောင်ပြီးတော့မှလည်းသူ့ကိုနေရင်ကျတော့ကနေပြီးတော့မှသူ့ပေးဖို့အတွက်တရုတ်အစိုးရကိုတောင်းဆိုတဲ့လက်မှတ်တွေလည်းထိုးနေကြတယ်ရှင်သူ့ကိုလည်းအများဆုံးထုတ်ပြီးနေပါတယ်ကျွန်တော်တို့က
အသက်62နှစ်အရွယ်တရုတ်နိုင်ငံရဲ့အတိုက်ခံတအူးလည်းဖြစ်စာရေးဆရာတအူးလည်းဖြစ်တဲ့နိုဘယ်ငင်းငယ်ရေးဆုရှင်လူရှောင်ဘူနောက်ဆုံးအဆင့်အသေးကိစ္စရောဂါခံစားနေရတဲ့အချိန်မှာသူ့ကိုပြည်ပမှာဆေးဝါးကုသခွင့်ပြုဖို့နိုင်ငံကကဝန်ဝန်တောင်းဆိုခဲ့ကြပေမဲ့လို့လည်းတရုတ်အစိုးရကဒါကိုခွင့်မပြုခဲ့ပါဘူးဒါကြောင့်လေသူကွယ်လွန်သွားတဲ့အပေါ်မှာတရုတ်ဆွေရမှာတာဝန်ရှိတယ်လို့ဆိုပြီးအနောက်နိုင်ငံတွေကအပြင်းထန်ဝေဖန်နေကြတာပါလူရှောင်ဘိုဟာသူ့ရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကြောင့်2010ခုနှစ်မှာနိုဘယ်ငင်းငယ်ရေးဆုကိုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်ရှင
်မခင်ပြည်တွေပြောပြခဲ့တာပါရှင်ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ဟာဝန်ကြီးချုပ်အတွက်ပေးထားတဲ့ကားကစပိုင်းဆိုင်ရွာချိုးရင်ချက်ကြောင့်မတော်တဆကားတိုက်မှုဖြစ်ခဲ့ပြီး6လောက်ကျိုးသွားပါတယ်ခွဲစိတ်ကူတာမှုလွတ်အပ်ပြီးနှလုံးရောဂါအခံလက်ရှိတာကြောင့်အခုရန်ကုန်ဆေးရုံကြီးမှာဆေးကူတာမှုခံယူဖို့ဖအံဆေးရုံကနေထွက်ခွာသွားပြီးဖြစ်တဲ့အကြောင်းထိုင်းအခြေဆိုင် VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်ဝန်ကြီးချုပ်ပါဝင်သူ့ရဲ့ကားမောင်းသမားနဲ့ကိုရဲရာရှိတို့လိုက်ပါလာတဲ့ကားဟာကရင်ပြည်နယ်ဖအံလှိုင်းဘွဲ့ကားလမ်းမပေါ်မှာကားမတော်မဆတိုက်မှုဖြစ်ပွားခဲ့ပြီးတစ်ပင်ကိုဝင်တိုက်ရာကနေခြေရောက်ကျိုးသွားခဲ့တာဖြစ်တယ်ဆိုပြီးမိသားစုဝင်တဦးကပြောပြပါတယ်အခုအခါမှာတော့ဖန်ဆေးရုံကြီးကနေတဆင့်ခွဲစိတ်ကုသဖို့လိုအပ်တာကြောင့်ရန်ကုန်ဆေးရုံကြီးကိုပို့ဖို့အတွက်ခေါ်ဆောင်သွားနေပြီဖြစ်ကြောင်းမတော်တဆကားတိုက်မှုနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဟောဒီခွေးလမ်းမှာတောင်ကလေးဆရာတော်မွေးနေသွားတာတောင်ကလေးဆရာတော်မွေးနေသွားတော့ဒီခွေးလမ်းလမ်းကြောင်းမှာကားဆိုင်ရောက်ပြုတ်ပြီးတော့လမ်းဆင်းတစ်ပင်တောင်းဝင်လာတာအမအခုခေတော့ကြိုးရတယ်။ဖန်ဆေးရုံရပို့တယ်။ဖန်ဆေးရုံရပို့တော့သူတို့ခွဲစိတ်ရပါညာဆိုပြီးတော့နောက်ကကွာလလုံးပြေးရောခင်းတာတွေ့လို့အဲ့လာကြောင့်ရန်ကိုခေါ်လာတာ
။ပြီးလာတဲ့ကားကတော့အစိုးရဖွဲ့ဝင်တွေအတွက်ပေးထားတဲ့ကားဖြစ်တဲ့အကြောင်းကိုလည်းပြောပြပါတယ
်။ပြီးလာတဲ့ကားကသူတို့ပေးထားတဲ့ကားပဲလေ။ပါတာသူပဲလေ
။ ကရင်ပြည်နယ်အတွင်းမှာကားမတော်မစတိုက်တာတွေကတော့မကြာခဏရှိပြီးအထူးသဖြင့်ခရီးသည်တင်ကားတွေကတော့အများဆုံးဖြစ်နေရှိတာပါအစိုးရအဖွဲ့ဝင်တွေစီးလေးရှိတဲ့ကားတွေကတော့ကားအစီအစဉ်မဖြစ်အောင်တေချာစီစဉ်လေးရှိတာပါလက်ရှိမှာတော့ကရင်ပြည်နယ်ဝန်ကြီးချုပ်ကိုခွဲစိတ်ကူတာဖို့အတွက်ရန်ကုန်မြို့ကိုခေါ်သွားပြီးဖြစ်ကြောင်းမိသားစုဝင်တွေကပြောပြခဲ့ပါတယ်ရှင်
ဒီမနက်ကမှအစိုးရဝန်ထမ်းလိုလူသိများတဲ့လမ်းရွက်ဝန်ထမ်းတွေဖြစ်ဖြစ်ကြောင်းလည်းရေးအတွက်အချစ်ပြတ်ချစားမှုတွေဗဟိုချုပ်ကိုင်မှုတွေလျှော့ချမဲ့စီစဉ်ပြီးပါဝင်တဲ့မဟာပြူဟာတရက်ကိုချမှတ်ကျင်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်ဒီကမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့
VOA ရဲ့စနေနေ့ည8:00နာရီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-8-0-8-news.com
စနေနေ့ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွားကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုအမေရိကန်သမ္မတရဲ့ပြင်သစ်ခရီးစဉ်ကိုအလှည့်ပေးပါမယ်။ပြင်သစ်ရာသီဥတုဆိုင်ရာစာချုပ်ကနေအမေရိကန်နှုတ်ထွက်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုပြန်ပြင်မယ်ဆိုတာမျိုးဂရိမပြုထားတဲ့တချိန်ထဲမှာပဲသူ့ရဲ့ပြင်သစ်ခရီးစဉ်အတွင်ပ
American Dama Donald Trump and Pizinang and Keys and Drink Kanganana to the Bime, Paris Yadi Urusayan Sajo, now Kondaina Padetti, Ancient Pizinang and Nenashayan the Bora Kulemuri Shini Rajang, Keys and Drink Sekatika of Pisari Shini Kerawa, Pinta Tamarana Puritimbar at Rinla Shinimwe Twin, Lungan and Nitamara Yuka with my Rasharika Java now Shedis Rana Padalu, Trinna Riga Mimian Jadalu, Paris Yadi Urusayan Sajokani traded to Sumja Tene Padetti Dole, Megoni Yan Sayarawa, Tamara Donald Trump.
Something could happen with respect to the Paris.
Paris, Yadiru Sena Sajo, Liza the Moon in a cool pilanamare, Paripilam Nesura, Sachiama, Diamond Christian and Patelu, Lamechin Kalakuti, Select Yasu Sunidama Pitalu, the Gallo to cool Picale, Ta Kazon Pitalu, Machike Usula, Sinti Dama.
Pinta Tamara Emmanuel Macron.
Sur le climat, nous connaissons.
Yadiru Sena Gaisana Patabi, General Bari, the Bomatuja, Wule, Sura, Tita Bibari, Changi Sunu Vidian, or Gaisana Patabi, Dutra La.
The United States remains committed to being a leader in environmental.
ကျွန်တော်နိုင်ငံသားယင်းရဲ့ဆက်ဆံရေးကဘလို့အကြောင်းမျိုးနဲ့မှာကွက်ကွာသမှာမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။ပြည်သူနိုင်ငံအနေနဲ့အထူးအဲ့ဒီရော်တွေကိုသာကြိုးစားတဲ့ပုံစံမျိုးနဲ့ထရမ့်ကိုခံခံနာနာကြိုးစားခဲ့ပါတယ်။နပိုလီယံရဲ့ဂူဘေးမန်ကိုတောက်ရောက်လဲပတ်စင်မှာလဲဂုံယူတပ်ဖွဲ့နဲ့ကြိုးစားခဲ့တာဝါဒီခီးစဉ်ဟာပြည်သူတမရတော်လည်းအရေးကြီးပါတယ်။
ကိုအောင်ပြပြသားတာပါရှင်။ကျမတို့ဗီအိုကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့လို့ရတယ်။တောတာရှင်တွေနားဆင်လို့ရတဲ့တေတရှင်တွေတောင်းယူလို့ရတဲ့ဆိုရင်ဗီအိုရဲ့အီးမေးလ်လိပ်စာကဘာနီးစ် @voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရရင်တော့ voamerican@yahoo.com ဖြစ်ပါတယ်။စာရိုက်တက်တာအမှတ်
95.5 VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိ 92 မီတာ 24 32 နဲ့ 40 တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇူလိုင်လ14ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုည10နာရီထိဆက်ပြီးနားဆင်ကြရမယ့်အစီအစဉ်တွင်ပထမအမျိုးသမီးကန္တာသုတဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာမှာတော့
နောက်တစ်ခုကသိပ္ပံနဲ့ပတ်သက်တဲ့တက်ခွဲခဲတွေမှာတုံးကပစ္စည်းပါညာလည်းသိမ့်မရှိကြဘူး။ဒါပေမဲ့ပစ္စည်းမရှိတာထက်ကျွန်တော်မြင်တာကတော့အဲ့ဒီ information ကိုအဓိက
မြန်မာနိုင်ငံရဲ့သိပ္ပံသုတေသနလုပ်ငန်းတွေဖွံ့ဖြိုးဖို့ဘာတွေလိုအပ်နေသလဲဆိုတာ Ohio တက္ကသိုလ်ယူပါပြည်သားပါမောက်ခဒေါက်တာစောဝေလှရဲ့မှတ်ချက်တွေကိုနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်။မဆန်ဒီစိန်သိန်းဟာ Digital Kwe လို့ခေါ်တဲ့ Digital Agency ရဲ့ CEO အပြင်ပူရဲမာတီကဲသူလည်းဖြစ်ပါတယ် Digital လူမှုဆက်သွယ်ရေးလုပ်ငန်းနဲ့ပတ်သက်လို့သူ့ရဲ့ဆောင်ရွက်ချက်တွေကြောင့်အထင်ကရ Forbes စီးပွားရေး Magazine က2019ခုနှစ်အတွက်ကမ္ဘာပေါ်ကအောင်မြင်တဲ့စွန့်ဦးတီထွင်သူလူငယ်600စီးရင်ထဲမှာစီးရင်အဖြစ်ပါဝင်တဲ့မြန်မာနိုင်ငံကအမျိုးသမီး2ဦးအနက်မှာမတ်စန်ဒီစိန်သိန်းကတူဖြစ်ပါတယ်ခင်မီနီးပညာကိုနှစ်သက်တဲ့ Geek Girls မြန်မာဆိုတဲ့အဖွဲ့ကိုလည်း2014ခုနှစ်စက်တင်ဘာလမှာသူကစတင်မာတီကဲသူဖြစ်ပါတယ်အဖွဲ့ဝင်1000ကျော်ရှိတဲ့ Geek Girls မြန်မာအဖွဲ့အကြောင်းသူနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင
်To make me more determined to achieve my final goal.
He goes, Yama, so the computer must be inside it, mute me the Pueblo, no? He goes, go, Puetari, so. Geek Girls လို့ဘာဖြစ်လို့နာမည်ယူရတာပါလဲရှင
် Geek ဆိုရဲအဓိပ္ပာယ်ပေါ့ဘယ်လိုလဲဆိုတော့ဒီအရာတခုမှာအရင်ကျွမ်းကျင်တဲ့လူကို Geek လို့ခေါ်ရပါတော့เนาะပြီးလို့ရှင်ဒီကွန်ပျူတာနဲ့ပတ်သက်ပြီးတော့သူကအရင်စိတ်ဝင်စားတဲ့လူကို Geek လို့ခေါ်ကြတာများပါတယ်ဒါပေမဲ့ Geek လို့ပြောလိုက်လို့ရှင်အဓိကလူတွေမြင်တာအမျိုးသားဝင်မြင်တယ်ပေါ့เนาะဒါပေမဲ့အပြင်မှာတွေ့နေရတဲ့အချိန်မှာဆိုလို့ရှင်အမျိုးသမီး Geek တွေလည်းအများကြီးရှိပါတယ်အဲ့ဒီဟာကိုလူတွေကများသောဖြင့်မြင်လေးမရှိရတော့ပေါ့နော် Geek Girls မြန်မာဆိုရဲနာမည်လေးကိုပေးချစ်ပါပါဒီဟာအစ်တတော့မဟုတ်ဘူးမနိုင်ပြလို့ရှင်ဒီစင်ကာပူမှာလည်းရှိပါတယ် US မှာဆိုလို့ရှင် Tech Girls ပေါ့နော်ဒါနဲ့နိုင်ငံတွေမှာလည်း similar ဖြစ်တဲ့ဒီစလုံးလေးနဲ့သုံးသွားတဲ့အဖွဲ့အစည်းလေးရှိပါတယ်ရှင်အဲ့ဒီဟာကိုလည်းတူတူတဲ့သဘောမှာပါပါတယ်ရှင် Geek Girls မြန်မာဆိုပြီးဖြစ်လာတာအဲ
့တော့ Sandy နေနဲ့ဒီ Geek Girls ကိုစထောင်ဖို့ကဘယ်လိုအကြောင်းဖန်လာပါလဲရှင
်အဲ့ဒီ2014မှာတော့ကမြန်မာပြည်ကိုပြန်လာခဲ့ပါတယ်အရင်တော့အေဒီစင်ကူမှာနေပြီးတော့ဟိုကြောင်းတက်တဲ့အလုပ်လုပ်ခဲ့ပါတော့နော်2014မှာပြန်လာပြီးလုံးလုံးဖြစ်တဲ့နေရာကနေပညာနဲ့နေပယ်မှာဖြစ်တယ်ပြီးတော့လုံးရတဲ့အလုပ်ကဘာလဲဆိုလို့ရှိရင်ဒီ incubation center တခုမှာဟို local startup တွေပေါ့နော်သူစုတီထွင်တဲ့လုပ်ငန်းတွေကို funding ပေးရတယ်ပြီးလို့ရှိရင်ဒီ technology startup ecosystem ကိုပို့ပြီးတော့ဒီလောက်လုတ်ပြရတဲ့အလုပ်တစ်ခုဖြစ်နေတဲ့အတွက်အဲ့ဒီမှာအလုပ်နဲ့ပတ်သက်တဲ့ဟို hackathon လုံးပွဲလေးတွေပေါ့ဒီ technology နဲ့ပတ်သက်တဲ့ talk လေးတွေကိုကိုကဥစားမိလောက်ရပါတယ်ရှင်အဲ့ဒီမှာလုတ်ရင်းနဲ့ပေါ့အဓိကမြင်လာလဲဆိုလို့ရှင်ကြံပွဲကြီးကျင်းပါတယ်အဲ့ဒီမှာရောက်လာတဲ့လူတွေတော်တော်များများကရောက်စားလေးဝင်တဲ့လူတွေပုံများတယ်ပေါ့နော်ပြိုင်တဲ့လူတွေရောစကားပြောတဲ့လူတွေရော discussion မှာပြောဆိုနေကြတဲ့လူတွေအကုန်လုံးကရောက်စားလေးများတယ်မင်းကလေးအကြီးအတွက်က10ဦးမှဆိုလို့ရှိရင်တယောက်ပဲရှိတယ်ဒါပေမဲ့တကယ်ပြန်ကြည့်ကြည့်လိုက်တဲ့အချိန်မှာဆိုလို့ရှိရင်ဒီလိုကွန်ပျူတာနဲ့ပတ်သက်တဲ့အကြောင်းလေးပေါ့နော်ဒီ institution တွေမှာမင်းကလေးအကြီးအတွက်က 60% ကနေ 70% ရှိပါရဲ့ရှင်ဒါပေမဲ့မင်းကလေးတော်တော်များဘာလို့ဒီနေရာမျိုးမရောက်လာဘူးပြီးလို့ရှိရင်အလုပ်ခွင်ဆိုလို့ရှိရင်လည်းဒီဘက်ကိုရွေးဖို့တိတ်ပြီးအားမတန်းစားဘူးပေါ့နော်အဲ့ဒါကိုမြင်လာတဲ့အချိန်မှာစိတ်ကမှပေါ့နော်ဒါတခုခုမင်းကလေးနဲ့ဒီလိုလာဖို့အတွက်ကိုများအဟန့်တားတခုဖြစ်နေလားဒါမှမဟုတ်တကယ်ပဲစိတ်မပါလားဒါမှမဟုတ်မျိုးသမီးတွေပဲတသက်စုပြီးပြောလို့ရမယ့်နေရာရှိမယ်ဆိုလို့ရှိရင်သူတို့များပေါ်လာမလားဆိုတဲ့စိတ်တစ်ခုရယ်ပြီးလို့ရှင် Girls and Tech Singapore ဆိုတဲ့အဖွဲ့အစည်းလေးတစ်ခုအမြင်တော့မဒါလေးတစ်ခုတော့ဆက်လုပ်ကြည့်အောင်မယ်ဆိုတော့လုပ်စီဖြစ်ခဲ့ရပါရှင်အဲ့ဒီမှာမထင်မှတ်ပဲနဲ့ကိုသူက တကယ်လာ join တဲ့အမျိုးသမီးတွေကအယောက်50လောက်ရှိပါတယ်ပထမတစ်ခေါက်မှတင်မယ်အဲအနေနောက်ပိုင်းဆက်လုပ်စီရင်စီရင်နဲ့ပူကြီးလာတာပါရှင
်အဖွဲ့အစည်းမှန်သမျှဆောင်ပုတ်တွေရှိကြတယ်ဒီအဲ့တော့ Geek Girls ရဲ့ဆောင်ပုတ်ကတော့ပါပါလိမ့်ရှင်
ဆောင်ပုတ်ကတော့အိမ်မှာစပြီးတော့ online ပြလို့ရှိရင် Geek Girls မှာစဖြစ်လာတော့ကတော့ဒီ Facebook page လေးနဲ့ပဲစလုပ်လိုက်တာပေါ့နော်အမှန်တော့အပျော်သဘောပါပဲအဓိကဟို main ကလေးတွေဒီအလားပါနဲ့ပတ်သက်လို့ရှိရင် group တွေပါလောက်တာလို့ပုံစံမျိုးပဲဒီ technology level မှာ share main ကလေးတွေစုလို့ရမယ့်နေရာတခုဆိုပြီးတော့ Facebook page နဲ့လုပ်လိုက်တယ်အဲ့ဒီမှာဆောင်ပုတ်ကို Geek is the new chic ဆိုပြီးပေးလိုက်ပါတယ်အဲ့ဒါပါလဲဆိုတော့ဒီ Geek ဆိုတာကလည်းမနိုင်ပြလို့ရှိရင်လှပါတယ်ပေါ့နော်ဒီရှင်းပါတယ်ဆိုတဲ့ဟာမျိုးလေးကိုကျောင်းကျွန်တော်အဲဆောင်ပုတ်လေးနဲ့ပဲစပြီးလုပ်ခဲ့ခြင်းမှာအဲ့ဒါလည်းနည်းနည်းစားပါရဲ့ရှင်။အဲ့တော့လူတွေကစိတ်ဝင်စားပြီးဝင်လာကြတယ်။ဒီရှင်းမန်းစက်နေလည်းပြောမယ်ဆိုလို့ရှင်တော့မျိုးသမီးတွေအတွက် platform တစ်ခုဒီမှာလာပြီးတော့အားလုံးစုဝေးမယ် sharing လုပ်ကြမယ်ပြီး learning လုပ်ကြမယ်ဆိုရည်ပဲချက်နဲ့လုပ်ခဲ့ရပါရှင်
။အဲ့တော့မြန်မာနိုင်ငံမှာပေါ့နော် high tech မှာမျိုးသမီးတွေရဲ့အခန်းကဏ္ဍကဘယ်လိုရှိပါလဲ
ဒီ high tech လို့ဆိုလိုက်တဲ့အချိန်မှာကျွန်တော်စီမှာအခုမြန်မာပြည်ကလွန်ခဲ့တဲ့9နှစ်နဲ့ဆက်လို့ရှင်တော့အရန်တို့တက်လာရပါတော့ဆိုနေရာတိုင်းမှာ technology ကိုအစားထိုးပြီးတော့သုံးလာရဲ့ဥပမာ banking မှာ mobile phone ဖြစ်ဖြစ်ပေါ့နော်အရင်တော့လူနေမှုအဆင့်တန်းနဲ့ရှင်လို့ရှင်အများကြီးတို့တက်လာရပေါ့နော်အဲ့ဒီမှာစိတ်ပါဝင်စားမှုအရင်ဆောက်ပြောမယ်ဆိုလို့ရှင်ရဲ့အရင်တော့ကဆိုလို့ရှင်ပေါ့နော်သူတို့ဒီအမေတွေပါလက်ထက်သူတို့ငငယ်တော့လက်ထက်ဆိုလို့ရှင်လေစိတ်ပါဝင်စားမှုအားအရင်နေတယ်ဒါကိုယ်ရင်းနဲ့မဆိုင်မှုဆိုတဲ့ဟာမျိုးဖြစ်လာပါတော့ဒါပေမဲ့အခုချိန်မှာဒီ leaf dropping ဖြစ်လာတဲ့အချိန်မှာဝင်လာတဲ့အချိန်နဲ့ဒီတချို့ life sign တွေမှာတအားဟိုတက်က advance ဖြစ်လာအများကြီးတစ်ခါကျတော့အမျိုးသမီးတွေကဒါသူတို့မပါလို့မရတော့ဘူးဆိုလိုပြောခွင့်လာတဲ့အချက်တစ်ချက်ရှယ်ဒါ generally သုံးတဲ့အချက်ပေါ့နော်အဲ့ဒီချိန်မှာဟိုဆရာတို့ဒီတင်စားမှုနဲ့ပတ်သက်တဲ့ဟာ computer university တို့ဒီ institution တို့ဆိုအရင်တော့ဆိုလို့ရှိရင် limited ဖြစ်ပါတယ်အခုနောက်ပိုင်းမှာဒီဟာရဲ့အရေးကြီးမှုလည်းတည်လာတဲ့အချိန်မှာဒီကိုဝင်ပြီးတော့ဆက်ပြီးတော့ကြောင်းနေပါတယ်တက်ကြရဲ့ဝင်ပြီးကျိုင်းလာတဲ့မျိုးသမီးတွေအတွက်ကြာအရင်များလာတယ်ဒါမိဘစေခိုင်းတော့လည်းကောင် pressure ပေါ့နော်ပြီးတော့ pressure ကြောင့်ဝင်ကြတဲ့ဟာမျိုးတွေအများကြီးရှိလာပါတယ်ရှင်ဒီကြောင်းတိုင်းမှာကျွန်တော်တို့ဒီစစ်တမ်းကောက်ပြည့်ရဲ့ခါကြလို့ရှင် main ကလေးရေတော့က600နဲ့900ပိုင်းတော့ရောက်တာလေးထပ်ပိုများနေလေးရှိပါတယ်ဒီ computer science တွေဒီ technology ဒီ software ပိုင်းတော့လည်းကောင် hardware ပိုင်းတော့လည်းကောင်ပေါ့တော့သူကနှစ်မျိုးခွဲတာဆိုတော့အဲ့မှာအများကြီးဝင်လာလေးရှိတယ်ဒါပေမဲ့တကယ်တမ်း graduation ဖြစ်သွားတဲ့အချိန်မှာဆိုလို့ရှင်ဒီလုပ်ငန်းခွင်တွေကိုပြန်ဝင်လာတဲ့အချိန်ပေါ့နော်ဒါကွန်ပျူတာ science နဲ့ပြီးရဆိုလို့ရှိရင်ကျွန်တော်ဒီဘက်မှာဆိုလို့ရှိရင် technology နဲ့ပတ်သက်တဲ့ telecom company တွေရှိမယ်ဒါမှမဟုတ်ဒီ software house တွေရှိမယ်တခြား corporate အကြီးတွေရှိတယ်တက်ကို base လုပ်ထားပြီးတော့သွားနေတဲ့ company တွေကိုပြန်ဝင်လာတဲ့အမျိုးသမီးအကြီးအတွက်ကတော်တော်ပြန်ကြောက်သွားတဲ့ပုံမှန်ရှိပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့သူတို့တွေစိတ်ထဲမှာထင်လိုက်တာကဒီရောက်တာသူတို့တင်နေရေးပါရဲ့အဆင့်ဝင်စားရဲ့ဆိုအမှန်တယ်ပေါ့နော်ဒါပေမဲ့ဒီရောက်ကိုပြန်ပြီးအသုံးချပြီး apply လုပ်ပြီးတော့ဒီ career ကိုဆက်ပါမယ်ဆိုတာ main clay တွေအနေနဲ့ပေါ့နော်အများကြီးရှိတော့ပုံမလွယ်ဘူးဒီထက်ပိုပြီးလဲထပ်ပြီးဖြစ်နိုင်မှုမရှိဘူးဆိုတော့အရင်တော့ကျွန်တော်ယုံကြည်ခဲ့တဲ့ဟာတွေကလည်းရှိနေခဲ့တဲ့အတွက်ကိုဥပမာဆိုလို့ရှင် UCS ဝိုင်းအကြောင်းစင်တယောက်က UCS ဝိုင်းမှာဆိုလို့ရှင်သူတို့တင်ပြလိုက်တာဒီ technology ဘိုင်းမှာဆို software hardware တင်ပြလိုက်တယ်ဒါပေမဲ့တကယ်တမ်းသူတို့ထွက်သွားပြီဆိုလို့ရှင်ပေါ့နော်သွားလိုက်တဲ့နေရာမျိုးက bank လည်းဖြစ်ကောင်းဖြစ်နိုင်တယ်တခြား industry ကိုဖြစ်နိုင်တယ်ပေါ့နော် marketing နဲ့ပတ်သက်တဲ့လူလူအမ်းနဲ့ business နဲ့ပတ်သက်တဲ့လူလူအတဲ့ဒီလိုနေရာမှာလည်း main ကလေးကဝင်လို့ရတယ်ဆိုတာဟာမျိုးရှိပါတယ်နောက်တစ်ခါကျတော့ဒီစုံဦးတင်ထမှုအပိုင်းအဲ့မှာကြလို့ရှင်လေဒီ startup တို့ဒီ innovation တို့နဲ့ပတ်သက်တဲ့ investment တွေပေါ့နော်ဖြစ်လာတဲ့ incubation တွေအများများလာတဲ့အချိန်မှာပေါင်ဝင်ရှင်ပြန်တဲ့လူတွေတော်များလည်းရောက်သားလေးပဲဖြစ်နေတယ်ပေါ့နော်အဲ့တော့ main ကလေးအနေနဲ့ကဒါကိုသူတို့နဲ့မဆိုင်တဲ့ကဏ္ဍပေါ်လကောင်ဒီသူတို့ရဲ့ဟိုနေရာမရောက်မှုဆိုတဲ့ဟာမျိုးတစ်ခုလည်းရှိနေခဲ့တာတော်တကောင်ပေါ့နော်အဲ့ဒါကြောင့်နောက်ဆုံးပြန်ခဲ့ရပေါ့နော်အဲ့တော့ main challenge အနေနဲ့ပြောချင်တာတော့ဗာလဲဆိုတော့ဆရာတို့ကိုယ်တိုင်ကလည်းဒီထဲမှာဝင်တိုးနေတဲ့မိန်းကလေးတွေဖြစ်နေစင်မှာဘာလို့သိရလဲဆိုလို့ရှိရင်ဒီဟာကရပ်စားလေးရအများကြီး industry တစ်ခုတော့ဖြစ်ပါတယ်။ဒါပေမဲ့မိန်းကလေးတွေရဲ့ဟို capable ဖြစ်တဲ့ဟာလည်းအများကြီးရှိရပါတော့။ meeting တစ်ခုမှာရှိမယ်ဟို founder တွေပေါ့နော်။ရပ်စားလေးတွေနဲ့မိန်းကလေးတယောက်ရှိမယ်ရပ်စားလေး3000လောက်ရှိမယ်ဆိုလို့ရှိရင်တကယ်တမ်း argue လုပ်ရတယ်ဆိုလို့ရှိရင်လည်းရပ်စားလေးတွေ opinion ကပို့ပြီးတော့သူတို့ကဒီဟာကိုပုံယူဖြစ်ကြတယ်ပေါ့နော်။အဲ့လိုမျိုး challenge လေးတွေတော့ရှိတတ်ပါတယ်။ခါကြလို့ရှင်လည်းဘယ်လိုမျိုးဖြစ်လဲဆိုလို့ရှင် main clay တွေရဲ့ skill set ကလည်းခါကြလို့ရှင် technology မှာရောက်ကြလေးနဲ့ solution နည်းနည်းလေးနောက်ကျတန်နေခဲ့ရလည်းရှိရပါတော့အဲ့လိုမျိုး challenge တွေတော့နည်းနည်းလေးပြန်ပြီးကြောက်ရပါတယ်ရှင
်ကျွန်မတွေ့ရတာပေါ့နော် geek girls ရဲ့ message ကတဲ့ because we believe girls can do it တဲ့ဆိုတဲ့ခါကျတော့အဲ့ဒီ message နဲ့စောစောကစန္ဒီရှင်းပြတာနေရနည်းနည်းလေးကွာဟနေတာတွေ့ရပါတယ်ရှင်ဘယ်လို
ဖြစ်လဲဟုတ်ကဲ့girls can do it လို့ပြောလိုက်တဲ့ပုံစံကဘယ်လိုလဲဆိုလို့ရှင်ဒီတချို့မိန်းကလေး programmer တွေ coder တွေရှိပါတယ်သူတို့တွေဆိုတာလည်းတကယ်တော်ပါတယ်တကယ်တော်ရယ်ဆိုတာဒီ coding ဘက်မှာရော programming ဘက်မှာရောပြောစရာမရှိအောင်တော်ပါတယ်ပေါ့နော် ရောက်သားလေးနဲ့ရှင်လိုက်လည်းလုံနိုင်တယ်ဒါပေမဲ့ဟိုဆရုခုနကပြောလို့ဟင်းတာဖြစ်စေတဲ့အချက်တွေရှိရပေါ့နော်ဥပမာကိုဒင်းသမားတွေကိုဒမိုင်းဆိုလို့ရှင်များတော့ပြင်ညမိုးချုံကြီးလောက်ကြရဲရောက်သားလေးများတဲ့ဒီကုမ္ပဏီတခုပေါ့နော်အဲ့လိုမျိုးဆိုလို့ရှင်ဒါမိသားစုရဲ့ registration လေးတွေတစ်ခိုင်ဆိုင်ရှိတယ်ပေါ့နော်ဘယ်လိုပြောမလဲဒီလောက်ထိမိုးချုံကြီးလောက်လို့မရအောင်စတာ basic ပေါ့နော်ဖြစ်တဲ့၄ရှိရဲ့ technology ကုမ္ပဏီမှာလုပ်လို့ရှိရဲ့ main ကလေးတွေရဲ့ဒါအဖြစ်ပြပေါ့နော်အဲ့လိုမျိုးဆိုတော့ဒါသူတို့ရဲ့တစ်ခိုင်ဆိုင်လို့ရှင် career မှာနေတဲ့ top fan ခဲတာကအဲ့ဒါဆိုလို့ရှင်ဒီလူမှုအတိုင်းဝိုင်းရဲ့ဒီ PR လေးလည်းရှိတတ်ပါရဲ့ရှင်ဒါရန်ကုန်မှာသိမသိတိုင်းနဲ့အခြားနယ်တွေမှာလည်းသိတာရယ်ပြီးလို့ရှင်အခုကစနေပြောနေတဲ့ဟာကရန်ကုန်ဘက်ကိုပြောတာများရယ်ပေါ့နော်နယ်ဘက်မှာဆိုလို့ရှင်ဒီထက်ပိုဆိုးပါရယ်ကျွန်တော်ဒီနယ်တွေပါဆင်းလို့ရှင်ပိုတွေ့ရလေးရှိတာကဒီလိုမျိုး main ကလေးတောင်နေတဲ့ programmer တယောက်အနေနဲ့အလုပ်လုပ်ရတည်ဖို့ဆိုတာသူတို့အနေနဲ့စဉ်းစားမစဉ်းစားရဲပေါ့နော်နောက်ခုဆိုလို့ရှင်ရောက်သားလေး programmer နဲ့ main လေး programmer ဆိုလို့ရှင်လစာအစားကွာတက်တယ်ရောက်သားလေးဆိုလို့ရှင်ပိုများတက်တာပေါ့နော်ဒါပေမဲ့လုံနိုင်တဲ့စွမ်းအားကအတူတူပဲတခါတိုင်တော့ဒါကတော့စိတ်ဝင်စားမှုပုံမျိုးဒီနောက်ကြကြင်ခဲ့ရရှိတတ်တယ်ပေါ့နော်ဒါပေမဲ့ဒါတို့ဒီတစ်ခု project ခုပြလိုက်ပြီးလုပ်နိုင်လားဆိုလို့ရှင်ရောက်သားလေးရော main ကလေးရောအတူတူလုပ်နိုင်တယ်ဒါပေမဲ့ employer အစပေါ့နော် main ကလေး programmer တရက်သားလေး programmer ဆိုလို့ရှင်ပိုပြီးလုပ်နိုင်နေဆိုရဲဟာမျိုးကိုခံယူထားတဲ့အတွက်ကြောင့်လည်းခါကြလို့ရှင်ဆင်တို့ဒီနောက်ကြကြင်ခဲ့ရလဲပါမလို့အဲ့တော့ဆင်တို့ဘာတောင်တရားကို empower လုပ်ရလဲဆိုလို့ရှင်ဆင်တို့စီမှာလည်းဒီ social restriction နဲ့ norm တွေရှိရပေါ့နော်ဒါပေမဲ့တခါကြလို့ရှင်အဲ့အားကိုလည်း hack လုပ်ပြီးတော့သွားရမျိုးရှိရပေါ့နော်ဆင်တို့ဆိုလည်းဆင်တို့အိမ်မှာ solution က few ရှိတတ်တယ်ဒါပေမဲ့ဒီဟာတွေကိုဘယ်လိုကြုံလာပြီးတော့ဆင်တို့အဆင်ပြေအောင်ဘယ်လိုလဲဒါကြီးကဆင်တို့ကငါမလုပ်နိုင်ဘူးဖြစ်စေချင်ပေါ့နော်။နောက်မှဒါမျိုးဒါမျိုးအချက်တွေရှိရဲ။အဲ့ဒါတော့ငါဒီ level တွေကိုဝင်ပြီးရောက်တိုင်းနဲ့ရင်းပေါင်းတမီလုံးနိုင်မှာမဟုတ်ဘူးလို့မထင်စေချင်တဲ့အတွက်ဆင်ရတဲ့ key skills ကစလိုဂန်နဲ့မှလည်းထည့်တာပါ။ main key တွေနဲ့လုံနိုင်ပါရဲ့။ဒါကြောင့်ဟိုမလုံနိုင်ဘူးသူမီနောက်ဆိုတာမျိုးမဖြစ်စေချင်လို့ပါရှင
်ဒါလလဒန်စီစဉ်တင်ဆက်ပြနေတဲ့အမျိုးသမီးကန္တာပြန်လဲထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်။နောက်သတင်းပိုင်းမှာလည်းမတ်ဆန်ဒီစိန်သိမ့်နဲ့ဆက်သွယ်မြင့်မြန်ထားတဲ့ဒုတိယပိုင်းကိုတင်ပြပေးအောင်မှာမှုစောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်သုတဆောင်လေးအမေရိကန်တခွင်စီစဉ်မှာတော့သမိုင်းဝင်ဖီလာဒယ်ဖီးယားမြို့လော့စ်အန်ဂျလိစ်ကအင်ဂျင်နီယာတွေအကြောင်းနဲ့ဟော့ဒေါ့လာကိုဘယ်လိုဆင်နွှဲကြသလဲဆိုတာတွေကိုကိုအောင်အောင်ကတင်ပြပေးထားပါလိမ့်ရှင်။
တရှိရာဇုနှစ်တုန်းကအမေရိကန်ပြည်အောင်စုစတင်တည်ထောင်ရမှာဖီလာဒယ်ဖီးယားမြို့ဟာအရေးပါတဲ့ခံကဏ္ဍကနေပါဝင်ခဲ့ပြီးနှစ်စဉ်တန်းတဲ့ချီတဲ့လူတွေလာရောက်လည်ပတ်လေရှိပါတယ်။အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေကလည်းဆောင်ရွက်ပေးနေပါတယ်။သမိုင်းပညာရှင်ဒေးဗစ်အိုက်ဆင်ဟောဝါဟာသမရဒရိုက်အိုက်ဆင်ဟောဝါရဲ့မြေတော်ဆက်ပြီးသမရရစ်ချတ်နစ်ဆန်ရဲ့သမတ်ဖြစ်ပါတယ်။သမရအင်ဗီရောမှာကြီးပင်းခဲ့သူတယောက်ဖြစ်တာကြောင့်သမိုင်းကိုနှံ့ဆက်သူဖြစ်ပြီးအမေရိကန်သမိုင်းမှာအရေးပါတဲ့ဖီလာဒယ်ဖီးယားမြို့ကအင်ဒီပန်ဒန့်ဟောလို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦအားအတော်စိတ်ဝင်စားစရာကောင်းတယ်လို့သူကဆိုပါတယ်။
And looking around at the seats and
TV ရထိုင်ကုန်တွေကိုကြည့်ပြီးတော့ကိုယ်ပဲကိုရောက်နေပါလေလို့တွေးကြည့်မိတဲ့အခါထူးထူးခြားခြားခံစားမိပါလေတကယ်ကိုမမေ့နိုင်စရာပါအ
င်းဒီပန်းနဲ့ဟောဟာသမိုင်းဝင်အဆောက်အဦတစ်ခုအနေနဲ့တောင်မဟုတ်ပဲနိုင်ငံသစ်တစ်ခုအနေနဲ့ဘလို့ရှေ့ဆက်ရှောက်လန်းကြမယ်ဆိုတဲ့အစီအစဉ်တွေကိုနိုင်ငံကောင်းဆောင်တွေရေးဆွဲခဲ့တဲ့ American Dollar ရဲ့ဗဟိုချက်မှတ်နေရာလည်းဖြစ်တယ်လို့ Pennsylvania သမိုင်းပြည်စုလေးလာရေးအဖွဲ့ရဲ့အမှတ်တမ်းစုဆောင်ရေးဌာနညွှန်ကြားရေးမှူး Lee Arno ကပြောပါတယ်
The three crucial documents that are the
လည်းငယ်အခြေခံကြဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးချင်းညာစာတမ်းစော်လန်ရေးကာလအတွင်းကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုလုံးကိုဒီမှာရေးဆွဲခဲ့တာပါတခြားဘယ်မှာမှမရှိပါဘူ
းလာရောက်ကြည့်ရှုသူတွေအနေနဲ့စာအုပ်ထဲကစာမျက်နှာအောက်ပိုင်းမှာရေးမှတ်ထားတဲ့ Thomas Jefferson ရဲ့လက်ရေးGeorge Washington ရဲ့ဇပင်တချို့နဲ့တရှိထင်ရှားရှိစမှာပုံတူလောင်းပြုလုပ်ထားတဲ့ Abraham Lincoln ရဲ့ plaster မျက်နှာပုံစရာတွေကိုတွေ့နေပါတယ်။အဲ့လိုပြသထားတဲ့အထင်မှာ1986ခုနှစ်က Continental စစ်တပ်အကြီးအကဲတူရဲ့အင်္ဂလိပ်ကိုလိုနီနယ်မြေ New York ကသူ့ရဲ့စီးရဲအတွေ့အကြုံတွေရေးသားထားတဲ့မှတ်စုလဲပါဝင်ပါတယ်။240တက်တန်းရှိတဲ့မှတ်တမ်းအောက်ခြေမှာလက်မှတ်ရေးထိုးထားသူကတော့ဗိုလ်မှူးကြီး Samuel Adlai ပါ။သူဟာတော်လိုင်းကြီးကာလအတင်းတုန်းကဗိုလ်ချုပ်ကြီး George Washington ရဲ့လက်အောက်မှာအမှုထမ်းခဲ့ပါတယ်။သူဟာ VOA တရင်တော့ King Farabog ရဲ့မျိုးဆက်50မြောက်အဖိုးရဲ့အကူဖြစ်ပါတယ်။ Mr. Arno က
သ
ူတို့ရဲ့ဘဝအတွေ့အကြုံအကြောင်းရေးထားတဲ့စာရွက်ကိုဆွေးမျိုးသားချင်းတယောက်အနေနဲ့အခုလိုကန်ပြီးကြီးခွင့်ရတာတော်တော်ထူးခြားတဲ့အတွေ့အကြုံပါ။လူတိုင်းမှာအဲ့လိုအခွင့်အရေးမျိုးမရှိပါဘူး
။ဒီသမိုင်းဝင်မဆုစာရွက်ကိုယူသွားလို့မရပေမဲ့လည်းမျက်မြင်ထိတွေ့ကင်တွေ့ခွင့်ရတာကတော့ထူးခြားတဲ့လက်ဆောင်ပုံတစ်ခုလို့ပြောရမှာဖြစ်ကြောင်း Farabog ကပြောပါတယ်။ Philadelphia ကိုလာလေတဲ့သူတွေအနေနဲ့လည်းထူးထူးခြားခြားအတွေ့အကြုံတွေရရှိလိမ့်မယ်လို့လည်း Lee Arno ကမျှော်လင့်နေပါတယ်ခင်ဗျာ။
disappearing like a raindrop in the sea, sinking like a stone. Look at me.
အခုတခါတင်ပြခြင်းတဲ့အကြောင်းအရာကတော့အင်ဂျီမဲရီအကြောင်းပါအမေရိကန်ပြည်အောင်စုကအင်ဂျီမဲနှုန်းဟာ2015ခုနှစ်ကနေ2016ခုနှစ်အတွင်း3ရာခိုင်နှုန်းကျဆင်းသွားပါတယ်ဒါပေမဲ့လည်းပြည်နယ်73ခုနဲ့ဝါရှင်တန်ဒီစီမှာတော့အင်ဂျီမဲနှုန်းတိုးလာပြီးအဲ့ဒီထက်မှကယ်လီဖိုးနီးယားပြည်နယ်ဟာအင်ဂျီမဲရာနှုန်းအမြင့်ဆုံးရှိနေပါတယ်လော့စ်အင်ဂျလိစ်ကန်တွင်မှဆိုရင်အင်ဂျီမဲနှုန်း23ရာခိုင်နှုန်းမြင့်တက်လာပါတယ်အင်ဂျီမဲနှုန်းရော့ချသွားရေးရောင်းဝယ်ကုန်ကောက်ခံဖို့လူလူကသဘောထားဆန္ဒပေးထားပေမဲ့နောက်ထပ်တိုးလှုပ်ဆောင်ဖို့လူရဲ့နေသေးတယ်လို့ပြောကြပါရယ်အင်ဂျီမဲတဦးဖြစ်သူ Destiny Prescott က
ကျမကားထဲမှာလည်းအိပ်ပါတယ်ပင်လယ်ကမ်းဆက်မှာလည်းအိပ်ပါတယ
်စီးရဲလူရင်းသားတွေနေထိုင်ရာရပ်ကွက်တွေမှာအခန်းကားဖို့မလွယ်ကူတာကြောင့် Los Angeles မှာအခုလိုအင်ဂျီမဲနှုန်းမြင့်လာတာဖြစ်တယ်လို့ဆိုပါရယ်အင်ဂျီမဲဆောင်ရှောက်ရေးဌာနက Peter Lin က
The economy picks up steamThere's more spending power comes into the rental market and a lot of it goes
စီးပွားပြန်ကောင်းလာတဲ့အချိန်မှာပဲလူတွေကအိမ်ငှားတဲ့နေရာမှာပတ်စံပိုသုံးနိုင်ကြတော့အိမ်ငှားကတွေလည်းတက်လာပါတယ်ဈေးက100 200တက်နေတော့ဘယ်သူမှအဲ့ဒီဈေးတက်နှုန်းကိုလိုက်မပေးနိုင်တော့ပါဘူ
းအင်ဂျီမဲရီကိုကိုညီသူထန်းညာသူက
The rich are getting richer and the middle class is slowly
ချမ်းသာတဲ့လူတွေကတိုးချမ်းသာလာပြီးအလဲအလတ်လူရန်စားတွေကတဖြည်းဖြည်းစီးရဲကုန်ပါတယ်
Venice ဆိုတဲ့ကမ်းစက်မြို့လေးမှာတော့တန်းနဲ့ချီကျွဲဝချမ်းသာသူတွေနဲ့အင်ဂျီမဲတွေအတူတူနေထိုင်နေကြပါတယ် Venice အင်ဂျီမဲကော်မတီက William Hawkins က
Residents find homeless people in their backyards defecating in their backyards The city needs to do more
မြို့ကနေရဲ့နေနောက်ဖက်မှာအင်ဂျီမဲတွေမစင်စွန့်ကြပါတယ်ဒါကြောင့်မြို့အုပ်ချုပ်ရေးအဖွဲ့အနေနဲ့ဒီအင်ဂျီမဲတွေကိုပိုကူညီဖို့လိုသလိုဒီမြို့ကနေကိုလည်းကူညီပေးဖို့လိုပါတယ်
အင်ဂျီမဲရီအနေနဲ့အစည်းအဝေးကြနေထိုင်နေအောင်ပေးတဲ့တင်နှံမျိုးတွေတက်စရာမလိုပဲနေအတီတကြတဲ့နေရာချထားပေးနေအောင်အမေရိကန်တဝက်နဲ့ Los Angeles မှာလည်းဆောင်ရွက်နေပါတယ်သူက
The human mind needs to have a home, a safe space. And so whatever it takes we should be developing.
လူရဲ့စိတ်မှာအိမ်လုံခြုံတဲ့နေရာရှိဖို့လိုအပ်ပါတယ်။ဆိုတော့လူတွေကိုဘေးကင်းစိတ်ငြိမ်းချမ်းစေတဲ့နေရာမှာနေထိုင်နိုင်စေမဲ့နီလန်းသစ်တွေစံစာတင်ပါတယ်။
Destiny Prescott နဲ့သူသမီးဟာ Pet Grammacy လို့ခေါ်တဲ့နေရာပြန်လည်ချထားရေးအစီအစဉ်တစ်ခုကနေအကူအညီရပါတယ
်။ We're in our own space. We get to lock our door. We have our key like and that
ကိုယ်ပိုင်နေရာလေးရပါပြီ။တကားမှလည်းတော့ပါပါတယ်။တကယ်ကိုပျော်ရွှင်မိပါတယ်ရှင့
်။အဆောက်အဦတစ်တွင်နဲ့ရှိပြီးသားအဆောက်အဦတွေမှာအင်ဂျီမဲတွေကိုနေရာချထားပေးမဲ့အစီအစဉ်မျိုးတွေကိုဆက်တိုးချဲ့နိုင်ဖို့ Los Angeles မြို့ကဆောင်ရွက်နေပါတယ်ခင်ဗျာ
။ Let's go. Yeah, I work out every day.
အခုနောက်ဆုံးအနေနဲ့ hot dollar ဘယ်လိုကျင်းပကြသလဲဆိုတာကိုတင်ပြပေးမှာပါ။ American ပြည်အောင်စုအပါဝင်ကမ္ဘာနေရာအတော်မြတ်မြတ်မှာ hot dollar ဆိုတဲ့စားစာကိုလူကြီးတွေရောကလေးတွေပါနှစ်နှစ်ချက်ချက်စားသုံးကြပါတယ်။လူကြိုက်များနှစ်သက်တဲ့စားစာဖြစ်တဲ့ hot dollar အတွက်ဇူလိုင်လတစ်လလုံးကို hot dollar အဖြစ်သတ်မှတ်ပြီးပြပွဲတွေအကျွေးမွေးတွေနဲ့ဆင်နွှဲလေးရှိပါတယ်။နယူးယောက်မြို့နယ်ကယ်လီရဲ့ Alice Jumbo ကလူဝင်မှုကြီးကြပ်ရေးပြတဲ့မှာဟုတ်တော့ကုမ္ပဏီ၅ခုကဟော့ဒေါ်လာအတွက်ပြပွဲနဲ့အစားအသောက်ကျွေးမွေးပါတယ်အမေရိကန်ပြည်အောင်စုမှာရှေ့ပြောင်းအခြေချနေထိုင်ကြသူတွေတည်ထောင်ခဲ့တဲ့ Nathan's Famous, Walters, Sabret, Hebrew Nation နဲ့ Vienna Beef Hot Dog ကုမ္ပဏီတွေကအမေရိကန်ပြည်အောင်စုကဟော့ဒေါ်တမိုင်းနဲ့ပတ်သက်ပြီးပြပွဲကျင်းပနေတာဝါအစားအသောက်ကုန်ဖြန့်ချီရေးလုပ်ငန်းရှင်တဦးဖြစ်တဲ့ Bob Alpha က
So I started thinking about how we can make the immigration
ရွှေ့ပြောင်းခြေချနေထိုင်သူတွေနဲ့ပတ်သက်ပြီးတော့ပျော်စရာကောင်းတဲ့အစီအစဉ်လေးလုပ်ဖို့စဉ်းစားမိရကနေအစားအသောက်နဲ့ပတ်သက်ပြီးတော့လုပ်ဖို့စဉ်းစားမိပါတယ်။အဲဒီနောက်တော့ဘာလုပ်မယ်ထင်ပါလဲ။ hot dog တွေနဲ့ပတ်သက်ပြီးတော့လုပ်မှာပါ။အားလုံး hot dog တွေစားပြီးတော့ပျော်စရာကောင်းတယ်လေ
။ hot dog company ပိုင်ရှင်တချို့ဟာ Alice John လူမှုကြီးကြပ်ရေးဌာနကနေတစင်ဖြတ်ပြီး American ပြည်အောင်စုကိုရွှေ့ပြောင်းခြေချနေထိုင်ဖို့လာရောက်ကြတဲ့မိသားစုတွေကဆင်းသက်လာတာပါ။ Jean Christian Barker ဟာ Waldorf Company ရဲ့ဈေးကွက်တူချေးဆိုင်ရာမန်နေဂျာတူဖြစ်ပြီးသူဟာရွှေ့ပြောင်းခြေချနေထိုင်သူမိသားစုကနေပေါက်ပွားလာတဲ့40မြောက်မျိုးဆက်ဖြစ်ပါတယ်
။ So it's important because number 1 is that we have 5
ရွှေ့ပြောင်းခြေချနေထိုင်သူမျိုးဆက်က hot dog လုပ်တဲ့မိသားစု5စုဒီမှာလာဆောင်ကြတာပါ။ပြိုင်ဘက်တွေကြားဖြိုးဝှက်ချက်တွေကိုယ်စီရှိကြလိမ့်ရှိပေမဲ့လွန်ခဲ့တဲ့6လကစလို့ကျွန်တော်တို့ဒီမှာအတူတူလာဆောင်ကြတာပြောစရာပါ။ ောက်ခံမတူတဲ့အခြေအနေကဆင်းသက်လာသူတွေ၊စုံဦးတီထွင်လုပ်ငန်းရှင်မိသားစုကပေါက်ဖွားလာကြသူတွေဒီပြဝဲအတွက်လာဆောင်ကြတာပါ
။ပြတိုက်လာရောက်လဲပတ်သူတွေကို Hot Dog Company 5ခုကသူတို့ရဲ့မိသားစုလုပ်ငန်းတွေအကြောင်းမိတ်ဆက်ရှင်းပြသလိုဇွန်လကုန်ပိုင်းကစလို့ဇူလိုင်လတစ်လလုံး Hot Dog အခမဲ့ကျွေးပြီး Hot Dog လာကိုဆင်နွှဲနေတာပါခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုဒ္ဒဆောင်လင်းအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနေ့ပိုင်းမှာလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့နည်းပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင
်။သိပ္ပံတုဒ္ဒနာဆိုင်ရာတိုးတက်ဖွံ့ဖြိုးဖို့အတွက်မြန်မာနိုင်ငံတက္ကသိုလ်တွေမှာဘာတွေလိုအပ်နေလဲဆိုတော့ကိုအိုဟိုင်ယိုတက္ကသိုလ်ကယူပဗေဒပါမောက္ခဒေါက်တာဆောဝေလှိုင်အမင်းကိုဒီတစ်ပတ်မှာပြောပြပါရစေ
။လူသားကတော့အားလုံးပါလို့တော့ကျွန်တော်တို့ရဲ့ပညာရေးကခါကပြတ်သွားတယ်လို့ဖြစ်သွားတာ။သို့တော့ရန်ကုန်တက္ကသိုလ်ကလည်းအခုတော်တော်ကြီးကိုသူတို့တွန်းပြီးတော့စူးစားခြင်းနဲ့စိတ်တွေရှိကြတယ်။လူငယ်တွေကလည်းပညာကိုလိုလားတဲ့စိတ်တွေတွေ့ရပါတော့။အနည်းဆုံးကျွန်တော်သွားပဲဟောပြောခဲ့တဲ့နေရာအားလုံးမှာတချို့ဆိုတထောင်ကျော်လောက်ကိုလာတတ်တဲ့ကျောင်းသားတွေစိတ်ဝင်တစားနဲ့မေးကြတယ်အဲ့လိုဟာမျိုးဆိုတော့အားတက်စရာပေါ့။ဟိုတခုပေါ့နော်သူတို့ဘာပြောလဲဆိုတော့ဟာကျွန်တော်တို့မှဒီမှာစာရဲစာနဲ့ဘာမှမရှိဘူး။ paper တွေဖတ်လို့မရဘူး။အဲ့တော့ research ကဘာတွေဖြစ်နေဆိုတော့ကျွန်တော်တို့မသိဘူးတဲ့။တစ်ချိန်တည်းမှာပဲသူတို့ကျွန်တော်ကိုဘာမေးလဲဆိုတော့ဆရာရဲ့ဟို Facebook ရှိလားတဲ့။ဟာကျွန်တော်ရှိရဲ့ Facebook အားလုံး Facebook ဘာလို့မသုံးလဲကျွန်တော်တို့အားလုံး Facebook သုံးတယ်ကျွန်တော်တို့ contact လုပ်ချင်တယ်ဟာကျွန်တော် Facebook ကြည့်ဖို့အချိန်မရှိလို့အဲကျွန်တော် Facebook တော့ရှိတယ် account တော့ရှိတယ်ကြည့်ဖို့ကျွန်တော်မှအချိန်လုံးဝမရှိဘူးဆိုတော့ကျွန်တော်တို့ပြောရဲခင်ဗျားတို့ Facebook ကြတော့ကြည့်ဖို့အချိန်ရှိတယ်ဘာလို့စာကိုကြည့်လို့မရတာလဲဘာလို့ဆိုတော့ဒီ cell phone တွေအားလုံးကအခုက iPhone Samsung အဲ့လို equivalent နဲ့သုံးနေတဲ့ခါကြတော့အခုဒီမှာကအမေရိကန်လိုနေရာမျိုးမှာကအခုစာကြည့်တဲ့ဆိုတာမရှိတော့ဘူးကျွန်တော်တို့ Ohio Tech တို့မှာစာကြည့်တဲ့ကိုကျွန်တော်တို့ကအခုနာမည်ကြောင်းလိုက်ပြီး museum ဆိုပြီးတော့ဘာလို့လဲဆိုတော့အားလုံးက online ကပဲကြည့်ကြတော့တာစာတွေအကုန်လုံးကအဲ့တော့သူတို့ကိုကျွန်တော်ပြောပြရဲခင်ဗျားတို့လက်ထဲမှာ device တွေရှိနေပြီကဘာလို့မှရှိတဲ့ information ကလက်ထဲမှာရောက်နေတယ်အဲ့ဒါကိုဘာလို့အသုံးမချတာလဲဆိုတော့မျက်စိပွင့်အောင်ကျွန်တော်ရှင်းပြရဲပေါ့လေဘာလို့ဆိုသူတည်တနာလုံးကအားလုံး online မှာကျွန်တော်တို့ publish လုပ်ရင်ကျွန်တော်ဆို paper တော့ print မလုပ်တော့ဘူးအဲ့ဒီဟာကိုကျွန်တော်ရှင်းပြရဲပေါ့နော်နောက်တစ်ခုကသိပ္ပံနဲ့ပတ်သက်တဲ့တက်ခွဲခိုင်းတဲ့မှာတုံးကပစ္စည်းပါညာလဲသိပ်မရှိကြဘူးဒါပေမဲ့ပစ္စည်းမရှိတာထက်ကျွန်တော်မြင်တာကတော့အဲ့ဒီ information ကိုအဓိကပြက်နေတာပေါ့ဘာလို့လို့လောရမှာမသိတဲ့ဟာ information ရတဲ့ device ကလက်ထဲမှာရှိနေရတာနဲ့အဲ့ဒါကိုအသုံးမချတော့ဘူ
းဆက်ဆက်သူတို့တွေမသိဘူးလေမသိတော့
ဟုတ်တယ်အဲ့ဒီဟာတော့ကျွန်တော်ပြောချင်ပါတယ်ဘာလို့ဆိုကျွန်တော်အဲ့ဒီဟာဘာမှမဟုတ်ပဲねအရန်ကိုဟိုအပြောင်းလဲဖြစ်သွားနိုင်တဲ့ဟာပေါ့နော်တကယ်ကိုအဓိကကြတဲ့ဟာတစ်ခုပေါ့နောက်တစ်ခုကကြတော့တိုးတက်တဲ့နိုင်ငံတွေမှာတက္ကသိုလ်တွေမှာရှိတဲ့ဗမောက္ခတွေကဟို faculty တွေကကျွန်တော်တို့ independent သူတို့ရဲ့သူတည်တနာကိုသူတို့တိဆောက်ပြီးတော့ကဘာနဲ့ရှင်ပြိုင်ပြီးတော့သူတို့ကအလုပ်လုပ်ကြတယ်ကျွန်တော်တို့စီမှာကြတော့တက္ကသိုလ်တွေကိုအထက်တန်းကျောင်းကြီးလိုသဘောထားပြီးတော့နည်းနည်းအောင်မြင်ဖို့ရှိသေးတယ်ယာတူရတာနဲ့တပြိုင်နက်နည်းတက္ကသိုလ်ကိုပြောင်းမယ်ပြောင်းမယ်ဟိုမှာ research လက်တွေဘာမှမရှိတော့မရှိတဲ့ခါကျတော့အကုန်လုံးပြည့်စည်ကုန်ပြီးတော့ဒီတိုင်းပဲပြန်ဖြစ်သွားတာပေါ့နော်သူတည်တနာလုပ်ငန်းကဘာမှမတိုးတက်လာနိုင်ဘူးပေါ့ဒါကတော့ပြည့်တင်တဲ့သဘောမဟုတ်ပဲねပညာရေးမှာကြောင်းလွှဲရမယ်ဟာပေါ့
ဗမာနိုင်ငံမှာသိပ္ပံနဲ့အနည်းပညာတိုးတက်ဖို့ဆိုပြီးတော့လူတိုင်းကရည်ရွယ်ချက်တော့ရှိကြတယ်ရှိပေမဲ့မတိုးတက်နိုင်တဲ့အကြောင်းတွေကအကြောင်းလေးနှစ်ခုပေါ့နော်ဆရာဆောတော့လို့ information device ကြီးလက်ထဲရှိရတဲ့အတိုင်းအသုံးမချတတ်တာရယ်နောက်ပြီးတော့တကယ်တမ်းသူတည်တနာလုပ်မဲ့တက္ကသိုလ်လူနေရာမျိုးကခဏခဏအပြောင်းရွှေ့ရေလောက်တာနဲ့ကိုယ်ပိုင်သူတည်တနာမလုပ်တာလေ
ဟုတ်ကဲ့အဲ့တော့မလုပ်နိုင်တဲ့ခါကျတော့ဟိုကျွန်တော်တို့လူကျင်တာကတော့အဲ့ဒီဟိုပါပေါ့နော်ဟိုတက္ကသိုလ်တိုင်းမှာမေးလိုက်လို့ရှိရင်ဟာကျွန်တော်တို့ဟိုတက်ခွဲကားမှာရှိတဲ့ set တွေလူကျင်နေအဲဒါပေမဲ့သူတည်တနာကဆက်ကတပိုင်းလေးပဲပါတယ်တခြား information ကကျွန်တော်မြင်တာအဲ့ဒီဟာကအရန်ကိုအဓိကကြတယ်အပိုင်းတွေကိုကျွန်တော်တို့မှလင်းဟင်းနေတယ်ကိုလုံနိုင်ရတာနဲ့ဟိုမသိလို့ပေါ့နော်အထက်ကလည်းဟိုတပြင်ပြောင်းတာမဟုတ်ဘူးလေကျွန်တော်မြင်တာကတော့ဟိုရာထူးတက်တယ်ဆိုရင်နေမှာလုံးပဲလို့မရှိဘူးမိကျနာကိုသွားလိုက်မုံရွာသွားလိုက်ဆိုတော့မိကျနာမုံရွာမှာလည်းဆရာကြီးလိုတာပေါ့သူကတနိုင်ငံလုံးမှာလိုတာကိုဒါပေမဲ့နေဒီမှာလုံးမယ်ဆိုရင် incentive ပေးရမှာပေါ့နော်လာကပို့တိုးပေးခွင့်လန်းနေပေးအမှန်နေမှာသွားလုပ်ချင်တဲ့ဆရာကြီးတွေကခွင့်လန်းပို့ရှိရင်သူတို့လည်းတချို့လည်းနေမှာသွားလုပ်ကြအဲဒါပေမဲ့အရေးကြီးတာကသူတို့ရဲ့သူတည်တနာလုံကအောင်မြင်လာတဲ့အခါမှာသူတို့အဲ့ဒီနေရာမှာထားမှဖြစ်မှာပေါ့ဘာလို့လဲဆိုတော့အဲ့ဒီနေရာနေပြီးတော့နောက်တနေရာပြောင်းလိုက်ရင်သူလုထားတဲ့သူတည်တနာအဆက်အသွယ်အလုံးပြတ်ကုန်ပြီးတော့ဟိုတစ်ကလည်းပြန်မဆနိုင်တော့အကုန်လုံးလက်လျှော့ကုန်ကြအောင်အဲ့တော့မအောင်မြင်တော့ဘူးပေါ့အ
ဲ့ဒါနဲ့ပြဿနာတွေကတခုပေါ့နော
်ဟုတ်ကဲ့အဲ့ဒါလည်းမသိလို့ပါလေပညာရေးကဒီအစိုးရအောက်မှာပဲရှိတာကို
ဒါဆရာတွေအပိုင်းပေါ့နော
်ဟုတ်ကဲ့
ကျောင်းသားတွေအပိုင်းရောဆရာ
ကျောင်းသားတွေအပိုင်းကကြတော့ကျွန်တော်တို့တွေ့တာကျွန်တော်ထင်တယ်တရားရာခိုင်တော့မယ်90တောင်မဟုတ်ဘူးလက်ထဲမှာအကုန်လုံးကဒီဆဲဖုန်းတွေရှိတယ်အရန်အောင်အောင်ဘောကောလည်းမြန်မာနိုင်ငံမှာဆဲဖုန်းအားလုံးကလူတိုင်းမှာရှိတယ် အကုန်လုံးကတစ်ချိန်လုံးအဲ့ဒါကိုတုံးချနေကြပြီဒါပေမဲ့သူတို့ဒီဟာကိုအင်ဖော်မေးရှင်းတွေအတုံးအမှန်သူတို့မသိဘူးသူတို့ဆိုရှယ်တုံးရတာများတယ်ပေါ့လေသူတို့ရဲ့ပညာသင်တဲ့လန်းနင်းအင်ဖော်မေးရှင်းဒီထဲမှာပဲရှိတယ်ဆိုတော့သူတို့မသိဘူးအဲ့ဒီဟာကိုသိဖို့လိုမယ်နောက်တစ်ခုကကျွန်တော်အခု ပြောခဲ့တာရဆိုလို့ရှိရင်တက်ကူတို့ငါးခုမှာကွန်ပျူတာတက်ကူတို့မှာကျတော့ကလေးတွေကသူတို့ကိုသူတို့ပွဲရပြီလို့ရှိရင်သူတို့မှာလုပ်တယ်ရှိတယ်ဆိုတော့သူကကြိုးစားတယ်ပေါ့နော်ဒီတကုံတို့ဒီအနောက်ပိုင်းတက်ကူအဲ့ဒီကကလေးတွေကကျတော့သူတို့ကကိုယ့်ကိုလည်းမလေးစားဘူးပေါ့ရရပွဲကိုလည်းအထင်ကြီးဘူးအထင်ကြီးကြလည်းမရှိဘူးပေါ့ဆိုတော့လုပ်လို့ရမှာမဟုတ်ဘူးအဲ့ဒီပွဲနဲ့ဆိုတော့အဲ့ဒ
မပူကြအောင်အခု၁၀တန်းနေပြီးတော့တက္ကသိုလ်တွေသွားရှောက်ကြဆိုတော့တမိုင်းကိုရှောက်မယ်လို့မရှိဘူ
းမိုင်းဆိုတဲ့ဟာအရန်ကိုတန်ဖို့ရှိတယ်လေအရေးကြီးတာကသူတို့ကဘာကိုနားလဲဖို့လို့လဲဆိုတော့ဘယ်ပါသာရက်ကိုမစိုးသိနေတကယ်ကိုထီထီရောဟိုးရှိဆုံးတက်သွားနိုင်မယ်ဆိုရင်အဲ့နေရာကျရင်အကုန်လုံးကအရန်ကိုတန်ဖို့ရှိလာပြီပေါ့အဲ့တော့တမိုင်းတို့ဒီပထဝီတို့ဆိုတာပါသူရဟာဒါရအလကားမဟုတ်ဘူးအဲ့ဒီမှာဒီရေးရတယ်တကယ်ကိုစူးစမ်းပြီးတော့သူ့တင်တာလုပ်မယ်ဆိုရင်ရှေ့မှာအရန်ကိုဖြစ်လာနိုင်တယ်အခုကျွန်တော်တွေ့တာကရန်ကုန်တက္ကသိုလ်ကတော့သူတို့ပြောင်းလိုက်တယ်ပေါ့နော်ဌာနတွေအားလုံးကဌာနတစ်ခုအယောက်50စီပဲလက်ခံတယ်အဲ့တော့ဘာဘာတွေ့လဲဆိုဥပမာ Facebook ကိုကျွန်တော်သွားတယ် Facebook မှာចောင်းသားက50ပဲသူကတစ်နှစ်ကိုဆိုတော့သူကအတော်ဆုံးចောင်းသားတွေအဲ့ကိုဝင်လာတော့အဲ့မှာတချို့က MC ပဲတက်နိုင်ရတယ်မတက်ဘဲနဲ့သူကတကယ်ကိုစိတ်ဝင်စားလို့လာတက်ကြတာအဲ့တော့ဘာဖြစ်လဲဆိုတော့အဲ့ဒီကလေးတွေကကျတော့သူတို့ပညာကိုသူတို့တံပိုးထားတယ်တကယ်ကိုဝါသနာပါလို့သူကတက်တာဆိုတော့သူတို့ကျတော့ရှေ့မှာလိုင်းနေရအများကြီးပိုးတက်ဖို့ရှိတယ်ပေါ့ဒီအနောက်ပိုင်းတက္ကသိုလ်ကျွန်တော်ရောက်ခဲ့တယ်ပေါ့နော်တကုံတက္ကသိုလ်ရဲ့အဲ့မှာကျတော့ယူဘရဌာနတဲ့ဝင်မှာတော့ကျွန်တော်ចောင်းသား2500တစ်ခါမကြောက်ဘူးပေါ့နော်နိုင်ငံသားမှာဟိုဖိစစ်ចောင်းသား2500 Ohio တက္ကသိုလ်ဆိုရင်ဒါ80ပဲရှိတယ်အမေရိကန်မှာဒါပမောက္ခကကျွန်တော်40ကျော်ရှိတယ်ဒါပုံမှန် ratio ပေါ့နော်အဲ့ဒီဟာပေါ့ဟိုမှာအရန်ကိုများတယ်ဆိုတော့သူတို့ဒီပွဲတစ်ခုရဖို့အတွက်လာတက်ကြတဲ့သဘောပေါ့အဲ့တော့အဲ့လိုလက်ခံတဲ့အခါကျတော့ចောင်းသားတွေကလည်းကုပညာကိုတန်ဖိုးမထားဘူးသူတို့တောက်အောင်လည်းမတင်မေးနိုင်တော့ဘူးဖိစစ်လိုပါတာတဲ့မျိုးကတက်ခွဲဆိုင်နေပါတယ်အယောက်2500အတွက်ကိုဘလို့မဖြစ်နိုင်ဘူးတကယ်တောက်အောင်တင်မယ်ဆိုလို့ရှိရင်အဲ့လိုလုပ်မယ်ဆိုတာအင်ဂျင်နီယာသူတို့လုပ်ချင်တဲ့ဟာပေါ့တကူကူပေါ့နော်အဲ့လိုမျိုးတက်ခွင့်ရရင်ပိုကောင်းမှာပေါ့ရင်းတော့ကမြန်မာပြည်မှာဆို MC မှ MC ပဲ MC မရတဲ့ခါကျမှ RID ပြီးမှကျန်တာလေနိုင်ငံတိုင်းနိုင်ငံမှာတိုးတက်ဖို့အတွက်ကဘယ်ဆုံးတိုးတက်ရမယ်လေဆရာဝန်လေးကြီးပဲရှိနေလို့နိုင်ငံစီဆောက်လို့မရဘူးဖြေလျှောက်မြန်မာနိုင်ငံမှာတိုးတက်လာတဲ့ခါဒီမှာအများကြီးတိုးလာမယ်အဲ့ဒီဟာကြီးအကုန်လုံးဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့ကရှင်းပြဖို့လိုအပ်တာပေါ့နော်အားပေးဖို့လိုအပ်တာပေါ့
ဒေါက်တာဆောင်းဝေဆိုင်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်ဖီယိုအမေရိကန်တန်ခါတောက်ကြနေညပဲအတန်းနဲ့စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်။အခုအတန်းလွှင့်ပေးနေတဲ့တနအီစာစီစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်။စနေနေ့မနက်ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။အခုတော့တောက်ကြနေညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျေစုပ်ကိုကိုအောင်လင်ဦးကကြီးညာပေးပါဦးမယ်ရှင်
။ဒီနေ့နိုင်ငံတော်အားလည်းရဲ့ဗက်စတီနစ်ခန်းနာမှာအထူးအဲ့တယ်တော့ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ခဲ့ပါတယ်။ခန်းနာမှာတော့ပထမကွာစင်မှာအမေရိကန်ပါဝင်ဆင်နွှဲခဲ့တဲ့ညရာပြည့်အထိမ်းအမှတ်ဖြစ်အမေရိကန်စစ်တီဝိုင်းနေဂျက်တက်လေးရင်နေပြန်တမ်းမှုရင်းအတူစီးပြချီတပွဲလေးကိုလည်းတခန့်တနာကျင်းပခဲ့ကြတာပါ။အမေရိကန်တပ်ဖွဲ့တွေဦးဆောင်ပြီးပြင်သစ်စစ်သားထောင်ပေါင်းများစွာချီတက်ခဲ့တဲ့ပါရီမြို့တော်ကရှာဆယ်လီစီလမ်းမကြီးပေါ်မှာတော့နှစ်နိုင်ငံအလံတွေကိုလွှင့်တူထားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ကတ်သတ်မှုအရမွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကလာရောက်မဲ့သူတွေဗီဇာလျှောက်ထားရမှာတတ်မှတ်ထားတဲ့မိသားစုဝင်စင်းကိုထပ်မံဖြည့်ဆည်းဖို့အမေရိကန်တရားသူရည်သူကဆုံးဖြတ်လိုက်ပါတယ်။သမ္မတထရန့်ရဲ့အမိန့်မှာတော့အမေရိကန်မှာရှိနေတဲ့မိသားစုဝင်နေထိုင်လာရောက်မဲ့သူတွေထဲမှာအဖိုးဖွားရတဲ့ဆွေမျိုးရင်းချတော်ဆောင်မှုမရှိသူကိုခွင့်မပြုဖို့တားမြစ်ထားတာပါ။ကတ်တာနိုင်ငံနဲ့အိန္ဒိယပါရှန်ဒေသနိုင်ငံ၄နိုင်ငံကြားတန်တမာရေးတင်းမာမှုတွေအဆုံးသတ်စီကိုရည်ရွယ်ပြီးပါရှန်ပင်လယ်ကွေ့ဒေသကို၄ရက်ကြာတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ရဲ့ခီးစဉ်ဟာတိုးတက်မှုတစုံတရာမရပဲအဆုံးသတ်သွားပါတယ်။ကတန်ဆော့ဘွားရှိတ်တမင်ပင်ဟာမက်အထာနီနဲ့နောက်ဆုံးချိန်တွေ့ဆုံပြီးတဲ့နောက်ကြာသပတေးနေ့မှာပဲဝါရှင်တန်မြို့တော်ဝန်ကြီးတယ်လာဆန်ပြန်လည်ထွက်ခွာသွားခဲ့တာပါ။ ကွယ်လွန်သွားတဲ့တရားလူခွင့်ရလို့ရှာဆိုလူရှာဖို့ကို2010ပြည့်နှစ်မှာငင်းငယ်နိုဘယ်ဆုချီးမြှင့်တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှံ့အောင်လောကရောက်တဲ့အကြောင်းတရားနိုင်ငံကပြောဆိုလိုက်ပါတယ်ဒီလိုလူသားမျိုးကိုနိုဘယ်ဆုချီးမြှင့်တာဆုပေးရတဲ့ရည်ရွယ်ချက်နဲ့ဆက်ကျင်နေတဲ့အတွက်စော်ကားရရောက်တဲ့ဆိုပြီးတရားနိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရတာဒီနေ့ပြောဆိုလိုက်တာပါတရားနိုင်ငံမှာအထင်ရှားဆုံးနိုင်ငံရေးအကျဉ်းသားတူဖြစ်ခဲ့တဲ့အသက်62နှစ်ရွယ်လူရှာဖို့ဟာအသက်ကင်ဆာရောဂါခံစားခဲ့ရပြီးကွယ်လွန်ရမှာလဲတက်ရှိထင်ရှားရှိခဲ့ခြင်းကလို့ပဲအခြေတင်ပြောစရာတွေနဲ့ကြုံခဲ့ရတာပါ
2019ခုနှစ်ဇူလိုင်လ14ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကြေချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင် VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49လိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သွားရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.